Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဆိုတာရှင်နဲ့ရှင် PU American တန်ရဲ2020ခုနှစ်ဩဂုတ်လ31ရက်တနင်္လာနေ့ညပိုင်းအစီအစဉ်လေးကို American ပြည်တော်စုမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသစင်အောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တင်တွေကိုနန်းအောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်ကမ္ဘာတစ်လွာကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေဆက်ပြီးတော့ဖြစ်နေရမှာအမေရိကန်ပြည်ထောင်စုမှာကူးစက်သူ6သန်းကျော်နဲ့သေဆုံးသူ 38,000 ကျော်ရှိပါတယ်။အနောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့အိုင်အိုဝါ၊တောင်နှင်းမြောက်ဒါကိုတာနဲ့မင်းနီဆိုတာပြည်နယ်တွေမှာတရက်တာကူးစက်မှုနှုန်းမြင့်တက်လာတယ်လို့လည်း Johns Hopkins တက္ကသိုလ်စီးရင်တွေအရသိရပါတယ်။ပြည်ထောင်နိုင်ငံမှာအင်္ဂါနေ့ကစလို့ကျောင်းတွေပြန်ဖွင့်မှုစီစဉ်ထားပါတယ်။နိုင်ငံရေးယောဂကုသမှုနှုန်းမြင့်တက်နေသေးတာကြောင့်ကျောင်းသားတွေယောဂကုသနိုင်တဲ့အန္တရာယ်ရှိတဲ့အပေါ်မှာစိုးရိမ်မိကြောင်းပညာရေးဝန်ကြီးရှင်မိုက်ကဘလန်ကာကတင်းနေဦးနေနီကပြောပါတယ်။ပြည်ထောင်မှာနေတိုင်းကုသသူလူနာတွေထောင်ထဲချီပြီးတော့မြင့်တက်နေစေဖြစ်ပါတယ်။ဆရာဝန်တွေကတော့ပို့ပြီးတော့တင်းကျပ်တဲ့စီမင်းတွေချမှတ်ဖို့အသက်6နှစ်အထက်ကလေးငယ်တွေကိုနှာခေါင်းစီးတက်ဆင်ဖို့နဲ့တချို့ကိုအွန်လိုင်းကနေပဲသင်ယူကြဖို့တိုက်တွန်းထားပါတယ်။နယူးဇီလန်မှာတော့ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဒီကနေ့ပြန်ဖွင့်မှာဖြစ်ပြီးလူများသွားလာတဲ့နေရာတွေမှာနှာခေါင်းစီးတက်ဆင်ကြဖို့အာဏာပိုင်တွေကတနင်္ဂနွေလုံးကိုတိုက်တွန်းထားပါတယ်ရှင်ချက်သမရနိုင်ငံပါလီမန်ဥက္ကဋ္ဌမီလူးစ်ဒစ်စတချီဟာထိုင်ဝမ်ကိုတွားရောက်လက်ပတ်ခဲ့တဲ့အပေါ်မှာတံမိုးကြီးကြီးပြန်ပြီးပေးဆက်ရလိမ့်မယ်လို့တရုတ်နိုင်ငံကပြောပါတယ်။ချက်သမရနိုင်ငံပါလီမန်ဥက္ကဋ္ဌဒစ်စတချီဟာထိုင်ဝမ်နဲ့စီးပွားရေးတိုးမြင့်မှုတနင်္ဂနွေနေ့ကထိုင်ဝမ်ကိုရောက်ရှိလာတာဖြစ်ပါတယ်။တရုတ်တို့ကထိုင်ဝမ်ကိုခွဲထွက်ဖို့ကြိုးစားနေတဲ့ပြည်နယ်အနေနဲ့တခြားနိုင်ငံတွေနဲ့တရုတ်ဝင်ဆက်ဆံရေးမလုပ်ရဘူးလို့သတ်မှတ်ယူဆထားတာပါ။ဒါကြောင့်ဂျာမနီနိုင်ငံမှာရောက်ရှိနေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဟွမ်ယီကချက်ပါလီမန်ဥက္ကဋ္ဌရဲ့အလဲပတ်ခီအတွက်တုံ့ပြန်လက်စားချင်မယ်လို့ပြောပါတယ်။တရုတ်ဆိုရနဲ့ပြည်သူတွေကတော့ဒီကိစ္စအပေါ်ဘာမှမလုပ်ပဲဒီတိုင်းငြင်းနေမှာမဟုတ်တယ်လို့လွှတ်ထားမှလည်းမဟုတ်ကြောင်းအမြုံမြင်နေတဲ့အပြုမူတွေတမိုးကြီးကြီးပြန်လည်ပေးဆက်မှာဖြစ်ကြောင်းနိုင်ငံတော်ကောင်စီဝင်ဝင်းကိုကိုးကားပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ချက်သမ္မတနိုင်ငံနိုင်ငံရဲ့ဝန်ကြီးထိုမတ်စ်ပက်ထရစ်ကချက်အစိုးရအနေနဲ့ပါလီမန်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခရီးစဉ်ကိုထောက်ခံခြင်းမရှိပေမဲ့ဝမ်ရဲ့ပြောကြားချက်ကတိတ်ကိုပြင်းထန်လွန်းတာကြောင့်တရုတ်ဘက်ကရှင်းလင်းပေးဖို့လိုအပ်တဲ့အတွက်တရုတ်တန်အမတ်ကိုစင့်ခေါ်သွားမယ်လို့ပြောပါတယ်။ Israel နဲ့ Arab ဆိုဘွားများပြည်ထောင်စု UAE နိုင်ငံအကြားတရုတ်ဝင်ဆက်ဆံရေးထူထောင်ပြီးအပိတလုပ်ငန်းတွေလှုပ်ဆောင်ဖို့ American သမ္မတ Donald Trump နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu တို့ရဲ့အကြီးအကဲလက်ထောက်အရာရှိတွေ Israel ကနေ UAE ကိုလေယာဉ်နဲ့တင်းလာနေကထွက်ခွာသွားပြီးဖြစ်ပါတယ်။Israel လေကြောင်းလိုင်းပိုင်လေယာဉ်က Tel Aviv ကနေ Abu Dhabi ကို Saudi လေယာဉ်ပိုင်နဲ့ကိုဖြတ်ကျော်ပြီးတော့ပြန်တန်းခဲ့တာကြောင့်ဆွေးနွေးမယ့်ကိုယ်စားလှယ်တွေကိုတည်ဆောင်သွားတဲ့လေယာဉ်ခီးစဉ်ဟာလည်းတမိုင်းဝင်လေယာဉ်ခီးစဉ်တစ်ခုဖြစ်ခဲ့ပါတယ်။3နိုင်နဲ့မိနစ်20ကြာမြင့်တဲ့ Tel Aviv Abu Dhabi လေယာဉ်ခီးစဉ်ကိုသမ္မတ Trump ရဲ့အကြီးအကဲအကြံပေးလဲဖြစ်တမဲလဲတော်ဆက်သူ Jared Kushner နဲ့ American အမျိုးသားလူညူရေးအကြံပေး Robert O'Brien တို့ကဥဆောင်သွားတာဖြစ်ပြီး Israel ဘက်ကလည်းအမျိုးသားလူညူရေးအကြံပေးမဲဘန်ရှပတ်တို့အတူလိုက်ပါသွားတာဖြစ်ပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့တွေကအစ္စရေးနဲ့ UAE အကြားကုသန်းရောင်းဝယ်ရေးနဲ့ခီးသွွားလုပ်ငန်းလုပ်ကဏ္ဍတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးလှုပ်ဆောင်မှုဆွေးနွေးသွားမှာဖြစ်ပါတယ်။အစ္စရေးနဲ့ UAE အကြားတရားဝင်ဆက်ဆံရေးထူထောင်မှုရရှိခဲ့တဲ့သဘောတူညီချက်ဟာအစ္စရေးအနေနဲ့အာရဗ်နိုင်ငံတနိုင်ငံနဲ့နှစ်20အတွင်းမှာပထမဆုံးရရှိတဲ့သဘောတူညီချက်ဖြစ်ပါရဲ့ရှင်။ကာဇာကမ်းမြောင်ဒေသကနေပြစ်လွတ်တဲ့ဖောက်ခွဲရေးကိရိယာတွေတက်ဆင်ထားတဲ့ဘောလုံးတွေကိုကြားပြတ်ပြစ်ချနိုင်တဲ့လီဇာစနစ်သုံးကိရိယာအစ်စ်ကိုအစ္စရေးရဲတပ်ဖွဲ့ကတနင်္ဂနွေနေ့ကစမ်းသပ်တည်ယူပြခဲ့ပါတယ်။အခုဒီလီဇာစနစ်သုံးကိရိယာက90ရာခိုင်နှုန်းတိကျမှုရှိကြောင်းနဲ့ဒါကိုအသုံးပြုရတဲ့ရည်ရွယ်ချက်ကလူတွေကိုအကာအကွယ်ပေးဖို့နဲ့ဖောက်ခွဲရေးဘောလုံးတွေကြောင့်လူတွေသေချာဒဏ်ရာရမှာကိုတားဆီးဖို့ဖြစ်တယ်လို့အစ္စရေးရဲတပ်ဖွဲ့ပြောခွင့်ရမစ်ကီရိုဇင်ဖယ်ကပြောပါတယ်။ဖောက်ခွဲရေးဘောလုံးတွေကိုကြားပြတ်ပြစ်ချနိုင်တဲ့ဒီလီဇာကိရိယာကိုအသုံးပြုသွားဖို့နေဆက်လုံခြုံရေးတပ်ဖွဲ့တွေကပြင်ဆင်ထားကြောင်းလည်းသူကပြောပါတယ်။ဖောက်ခွဲရေးပစ္စည်းပြည်တက်ဆင်ထားတဲ့အဲ့ဒီဘောလုံးတွေကဂါဇာကမ်းမြောင်ဒေသကနေအစ္စရေးနိုင်ငံအတွင်းလေးတိုက်တဲ့လမ်းကြောင်းအတိုင်းဥတီဝင်ရောက်လာတာပါ။ Hamas စစ်သွေးကြွားတွေထိန်းချုပ်ထားတဲ့နေဆက်ဒေသကနေဒီပေါ်လုံးတွေကိုအဆက်မပြတ်တင်လွှင့်နေတဲ့အတွက်တနင်္ဂနွေနေ့မှာအစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ဒေသကိုပြစ်မှတ်ထားတုံ့ပြန်တိုက်ခိုက်ခဲ့ပြီးမြေတစ်ဖက်မှာလူအသေးပျောက်တော့မရှိပါဘူး။ဒီသတင်းပတ်ထဲ Hamas စစ်သွေးကြွားတွေနဲ့ဆက်နွယ်နေတဲ့အဖွဲ့ကအစ္စရေးနိုင်ငံတွေကိုမီးလောင်ပုံးတွေတက်ဆင်ထားတဲ့ဘောလုံးတွေပြစ်လွှင့်နေတာကြောင့်လင်းမြေတွေမီးလောင်ပျက်စီးခဲ့ရပါတယ်။ဒီပေါ်အစ္စရေးကလက်တုံ့ပြန်ပြီးတော့အမြောက်နယ်ပြန်ပြီးတော့ပြစ်ခတ်ခဲ့တယ်လို့ဗေဂျောင်းကလည်းပြန်ပြီးတိုက်ခိုက်ခဲ့ပါတယ်ရှင်။
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဘက်မှာလိုင်းလန်မီတာ190 kHz 15.5တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီမှာကတော့နောက်လာပါသတင်းတွေကိုဆက်ပြီးတော့တင်ပြမှာပါ။အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုအဆုံးသတ်ရေးဆန္ဒပြပွဲတွေလရင်နဲ့ချီပေါ်ပေါက်နေရတဲ့အခြေခံအကြောင်းရင်းကိုဖြေရှင်းဖို့နဲ့ရဲတပ်ဖွဲ့အင်အားဖြစ်တင်ဖို့ပြည်내အုပ်ချုပ်ရေးမှုတွေပြောဆိုနေကြပါပဲ။အော်ရီဂွန်ပြည်내ပိုလန်မြို့မှာဆန္ဒပြပွဲတွေတနင်္ဂနွေနေ့ညမှာလည်းပေါ်ပေါက်ခဲ့ပါတယ်။တခြားညတွေလိုပဲတရားဥပဒေစိုးမိုးရေးတပ်ဖွဲ့တွေရှိရာအဆောက်အဦစီကိုဆန္ဒပြသူတွေစုရုံရောက်ရှိလာတာပါ။ပိုလန်ရဲတပ်ဖွဲ့ကဆန္ဒပြသူတွေအဲ့ဒီလိုစုရုံနာကိုတရားမဝင်တဲ့လို့ရဖြစ်ကြေညာပြီးလူတချို့ကိုဖမ်းဆီးခဲ့ပါတယ်။ပေါ်လန်မှာအခုလိုအကြမ်းဖက်ဆန္ဒပြပွဲတွေပေါ်ပေါက်နေတာကိုရပ်တန့်နိုင်ဖို့အစိုးရတာဝန်ရှိသူတွေဥပဒေစိုးမိုးရေးတပ်ဖွဲ့နဲ့လူထုအကောင်းဆောင်တွေအပါအဝင်လူတိုင်းပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပြည်내အုပ်ချုပ်ရေးမှူးကိတ်ဘရောင်းကတနင်္ဂနွေနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးတော့တရားမျှတမှုတွေအမှန်တကယ်ပေါ်ပေါက်လာဖို့အားလုံးစူးစမ်းလုပ်ကိုင်မှသာလင်ရနိုင်လိမ့်မယ်လို့လည်းပြောပါတယ်။အကြမ်းဖက်လို့ရတွေကျူးလွန်သူတွေကိုဒေသခံတာဝန်ရှိသူတွေဖမ်းဆီးအရေးယူနိုင်ဖို့ပိုလန်မြို့ကိုပြည်내ရဲတပ်ဖွဲ့ဝင်တွေဆီလိုသွားမယ်လို့လည်းအုပ်ချုပ်ရေးမှူးဘရောင်းကကြေညာခဲ့ပါတယ်။မြို့တော်ဝန်တက်ထွေလာနဲ့ဆန္ဒပြပွဲစီစဉ်သူတွေလူလူကောင်းဆောင်တို့နဲ့လူလူဆွေးနွေးပွဲတစ်ခုကျင်းပသွားမယ်လို့လည်းပြည်내အုပ်ချုပ်ရေးမှူးဘရောင်းရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့မွန်တီနီဂရိုလွှတ်တော်ရွေးကောက်ပွဲမှာသမ္မတမိုင်လိုဂျူကာနိုဗစ်ရဲ့အနောက်ဖက်ကိုရိမ့်တဲ့ဆိုရှယ်လစ်ဒီမိုကရက်ပါတီ TPS ကအဓိကအတိုက်ခံပါတီ For the Future of Montenegro ထက်မဆိုးစလောက်အသာရနေတယ်လို့ CEMI စစ်တမ်းကဖော်ပြပါတယ်။ Future for the Montenegro ပါတီကတော့ဆာဗီယာနဲ့ရုရှားတို့ရဲ့မဟာမိတ်ပါအမတ်နေရာ80နေရာမှာအများစုဖြစ်တဲ့40နေရာမှာအထက်ပါတီကြီးနေရာစလုံးအနိုင်မရဘူးဆိုရင်တော့တခြားပါတီငယ်လေးတွေစီကထောက်ခံမှုနဲ့ညွန်ပေါင်းအစိုးရဖွဲ့ရမှာပါ။သမရဂျူကာနိုဗစ်ကလည်းလွှတ်တော်ထဲမှာ DPS ပါတီကအင်အားအကြီးဆုံးအဖြစ်ဆက်ပြီးရည်တည်နေပါတယ်လို့ထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်
။ Vous ex me govori li absolutement da
တရားဝင်ထွက်လာမဲ့မဲရလာတွေကို DPS ပါတီကလုံးဝလက်ခံမှာပါလို့လဲသမရဂျူကာနိုဗစ်ကပြောဆိုခဲ့တာပါအထိုက်အခံ For the Future of Montenegro ပါတီကောင်ဆောင် Zdravko Krivokapić ကတော့သူတို့အနိုင်ရတယ်ဆိုပြီးတော့ကြေညာနေပါတယ်ရွေးကောက်ပွဲကော်မရှင်ကလာမဲ့ရက်တွေအတွင်းမဲရလာတွေကိုတရားဝင်ထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်2006ခုနှစ်မှာဆာဗီယာနိုင်ငံကနေမွန်တီနီဂရိုလွတ်လပ်ရေးရခဲ့ပြီးတဲ့နောက်သမရဂျူကာနိုဗစ်နဲ့ DPS ပါတီကဆာဗီယာနဲ့ရုရှားတို့နဲ့လမ်းခွဲပြီးတော့2018ခုနှစ်မှာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ရှာတို့ကနောက်ထပ်တော့မဲ့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနီယာမှာဂျပန်အစိုးရအတွင်းဝင်ချုပ်ယူရှိဟီဒီဆူဂါကဝင်အရွေးခံလိုက်မယ်လို့ဂျပန်သတင်းဌာနတွေကပြောပါတယ်။လက်ရှိအာဏာရ Liberal Party ကောင်ဆောင်အဖြစ်ဝင်အရွေးခံဖို့ဒီသတင်းမှတ်ထဲမှာ Mr. ဆူဂါကြေညာမယ်လို့ခန့်မှန်းရပါတယ်။ဝန်ကြီးချုပ်ရာထူးအတွက်ဝင်ရောက်အရွေးခံမဲ့သူတွေထဲမှာကာကွယ်ရေးဝန်ကြီးဟောင်းရှီဂီရူအီရှိဘာနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဖိုမီယိုကီရှိဒါတို့လည်းပါဝင်လိမ့်မယ်လို့ခန့်မှန်းနေကြတာပါ။ဂျပန်စွတ်တော်စနစ်အရဝန်ကြီးချုပ်ဖြစ်လာမဲ့သူကိုအာဏာရပါတီကပါတီကောင်ဆောင်အဖြစ်ရွေးချယ်ကြပါတယ်။ပြိုတိုသတင်းဌာနကကောက်ယူထားတဲ့လူထုစစ်တမ်းတွေအရဝန်ကြီးချုပ်သက်အဖြစ်ထောက်ခံမှုရထားသူတွေကတော့ကာကွယ်ရေးဝန်ကြီးဟောင်းအီရှိဘာက34ရာခိုင်နှုန်းနဲ့ပထမအနေအထားမှာရှိနေပြီးအစိုးရအတွင်းဝန်ချုပ်ဆူဂါကတော့14ရာခိုင်နှုန်းနဲ့ဒုတိယအနေအထားမှာရှိနေပါတယ်။ပါတီကောင်ဆောင်နေရာအတွက်2018ခုနှစ်ပါတီရင်းရှင်ပြိုင်ပွဲမှာတော့ဝန်ကြီးချုပ်အာဘေကိုအီရှိဘာကရှုံးနိမ့်ခဲ့ပူပါတယ်။ဒါပေမဲ့လည်းအတွင်းဝန်ချုပ်ဆူဂါအနေနဲ့လွှတ်တော်အမတ်တွေရဲ့ထောက်ခံမှုပိုရနိုင်တယ်လို့လည်းကြွမ်းကျင်သူတွေကသုံးသပ်နေကြတာပါ။စက်တင်ဘာလ4ရက်နေ့မှာပါတီကောင်ဆောင်နေရာအတွက်မဲပေးရွေးချယ်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ရာထူးသက်တမ်းတနစ်ကြံနေသေးတဲ့ဝန်ကြီးချုပ်အာဘေကဂျမရဲ့အခြေအနေကြောင့်ရာထူးကနှုတ်ထွက်တော်မယ်လို့ပြီးခဲ့တဲ့တောက်ကြံနေ့မှာရုတ်တရက်ကြေညာခဲ့တာဖြစ်ပါတယ်။အသက်65နှစ်အရွယ်မစ္စတာအာဘေဟာပြီးခဲ့တဲ့တနင်္လာနေ့မှာပဲသက်တမ်းအရှိဆုံးဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။သူ့အရင်သက်တမ်းအရှိဆုံးဝန်ကြီးချုပ်ကတော့မစ္စတာအာဘေရဲ့ဦးလေးတော်ဆတ်သူအီဆာကူဆာတိုဖြစ်ပြီး1964ကနေ1992ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ ဆူဒန်အစိုးရနဲ့တဘုံအဖွဲ့တို့ကြားပြည်တွင်းငြိမ်းချမ်းရေးအဆုံးသတ်နိုင်မဲ့သဘောတူညီမှုတစ်ခုတင်လာနေမှရလိုက်ကြပါပြီ18နှစ်ကြာပေါပောက်နေတဲ့ပဋိပက္ခတွေအဆုံးသတ်နိုင်ဖို့အရေးကြီးလာတဲ့ပထမအဆင့်ကိုအစိုးရတာဝန်ရှိသူတွေနဲ့တဘုံတပ်ဖွဲ့ဗိုလ်ချုပ်တွေကြားတမိုင်းဝင်သဘောတူညီမှုရလိုက်တာလည်းဖြစ်ပါတယ်ငြိမ်းချမ်းရေးကဏ္ဍဦးသဘောတူညီမှုစာချုပ်ကိုလက်မှတ်ရေးထိုးလိုက်ပြီးမှပဲဆူဒန်တော်လှန်ရေးတပ်ဦး SRF ကောင်ဆောင်တွေကလက်သီးလက်မောင်းတမ်းပြီးတော့အောင်ပွဲဆင်ခဲ့ကြတာပါနိုင်ငံအနောက်ဖက်ဒါဖာဒေတာနိုင်ငံတောင်ပိုင်းကိုရိုဖန်နဲ့ဘလူးနိုင်းပြည်နယ်တွေမှာလှုပ်ရှားနေကြတဲ့သဘုံတပ်ဖွဲ့တွေနဲ့ဆူဒန်တော်လှန်ရေးတပ်ဦး SRF ကိုဖွဲ့စည်းထူထောင်ထားတာပါအိန္ဒိယတောင်ဆူဒန်နိုင်ငံမျိုးတော်မှာဒီဆွေးနွေးပွဲကျင်းပခဲ့တာလည်းဖြစ်ပါတယ်ပြည်တွင်းပဋိပက္ခတွေအဆုံးသတ်နိုင်မဲ့နောက်ဆုံးအဆင့်ငင်းငင်းရဲ့သဘောတူညီမှုစာချုပ်မှာကြံနေသေးတဲ့အဓိကသဘုံတပ်ဖွဲ့နှစ်ဖွဲ့ပါဝင်လာနိုင်အောင်တကားဖွဲ့မိဖို့ကဏ္ဍဦးသဘောတူခဲ့ကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
။ဒီတစ်ပတ်ချက်မြန်မာနိုင်ငံကိုလာရောက်မဲ့တရုတ်ထိတ်တန့်တန်တမာရဲ့ခီးစဉ်မှာဒေတာတွင်းနဲ့နိုင်ငံတကာရေးရာတွေအဓိကလွှမ်းမိုးနေနိုင်တယ်လို့တရုတ်မြန်မာအရေးလေးလာသူတွေကခံမှန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါကျေကွန်မြူနစ်ပါတီဘိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်လည်းဖြစ်ပြည်ပရေးရာလုပ်ငန်းကော်မရှင်ရုံးဥက္ကဋ္ဌလည်းဖြစ်တဲ့ရန်ဂျေးဂျီဟာနိုင်ငံတကာခီးစဉ်တစိတ်တပိုင်းအဖြစ်ဒီတစ်ပတ်ချဲမှာမြန်မာနိုင်ငံကိုလည်းရောက်ရှိလာမှာဖြစ်ကြောင်းမြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောပြန်ဖြစ်ပွားနေတယ်လို့ရွေးကောက်ပွဲကျင်းပဖို့လာပိုင်းလောက်သာလူတဲ့အချိန်မှာလာရောက်မဲ့တရုတ်ထိပ်တန်းတန်တပန်ရဲ့ခီးစင်မှာတော့ကပ်ဘေးပြန်လည်ထူထောင်ရေးနဲ့ဒေတာရင်းကိစ္စတွေအဓိကအာရုံစိုက်ဆွေးနွေးနိုင်ချေရှိရလို့တရုတ်နိုင်ငံအခြေစိုက်နိုင်ငံရေးတုံ့တက်သူဒေါက်တာလှကျော်စောကအခုလိုပြောပါတယ်
တရုတ်ကအခု COVID-19 ကရောဂါအတော့စီးပွားရေးလုပ်ငန်းတွေကိုပြန်ပြီးတော့လဲလဲလို့ဆိုလူရဲနေတာပါ။အဲဒီအချက်ကတော့ဟိုအခုတရုတ်နဲ့ဟိုအမေရိကန်နဲ့ဆက်ဆံရေးအကြီးအကျယ်ပြဿနာရှိတာကိုခုတော့သူတင်တောင်တရုတ်ပင်လယ်တွင်းကပြဿနာတွေလို့ရှိတယ်နော်။
ကယောဂါကူးစက်မှုနဲ့ကျုံနေရခြင်းဒေတာတွင်းမှာအစိမ့်မြင့်တန်တမန်တွေမြန်မာနိုင်ငံကိုလာရောက်တာဒါဟာဒုတိယအကြိမ်မှာပြီးခဲ့တဲ့သတင်းပတ်မှာလဲဂျပန်နိုင်ငံဂျာယီဝန်ကြီးတိုရှီမစ်ဆုမိုတေဂျီမြန်မာနိုင်ငံကိုလာရောက်ခဲ့ပါတယ်ရန်ကုန်မြို့အခြေစိုက်နိုင်ငံရေးတုံ့တက်သူဦးမောင်မောင်ဆိုကတော့ရန်ကြီးချီရဲ့ခီးစဉ်ဟာဂျပန်နိုင်ငံဂျာယီဝန်ကြီးရဲ့ခီးစဉ်နဲ့ဆက်ဆက်နိုင်ကြောင်းတုံ့တက်ပါတယ်
ဂျပန်နိုင်ငံဝင်ကြီးလာသွားတဲ့အပေါ်မှာတရုတ်ဘက်ကလည်းတခုပြန်တုံ့ပြန်နေလို့ပဲကျွန်တော်ယူဆတာပေါ့ဂျပန်နဲ့အမေရိကန်ဘယ်လန့်ပြန်လုပ်ဖို့စဉ်းစားနေတူတယ်ဟုတ်ဆိုတော့တောင်တုတ်ပင်လယ်မှာတော်တင်းမှန်နေကြတော့တရုတ်ဘူပြောမှဆိုလို့ရှိရင်လည်းဒီအိန္ဒိယသမုဒ္ဒရာလမ်းကြောင်းဖောက်ဖို့အတွက်ဆိုလို့ရှိရင်ဗမာကတော်တော်အရေးပါတော့ဘာလို့ဟိုတော့အမေရိကန်နဲ့အိန္ဒိယတူးတွဲလက်ကျင့်ဘာညာလှုပ်ထားတဲ့ခါကျတော့အဲ့ဒါကိုဆိုင်လောက်တဲ့အင်အားသူ့မှာမရှိဘူးသူ့ရှိတဲ့အင်အားကတောင်တုတ်ပင်လယ်မှာပဲသုံးလို့ရအောင်မအင်အားပဲရှိသေးတာအိန္ဒိယတို့ရထွက်ပေါက်မှာဗမာဟိုသူကအခိုင်အမာခြေကိုလိုချင်တာပဲ
အမေရိကန်ရဲ့တန်တမာရေးကုံတွယ်ရေးအရာတင်းမာမှုကျုံနေရတယ်လို့ဒေတာတွင်းနိုင်ငံတချို့နဲ့လည်းတောင်တရုတ်ပင်လယ်ပြင်အတွင်းနေမြေပိုင်ဆိုင်မှုအတွက်အခြေအကျင်းဖြစ်နေချိန်မှာတရုတ်ထိပ်တန်းတန်တမာဟာမြန်မာနိုင်ငံအပါအဝင်ဒေတာတွင်းနိုင်ငံတွေကိုလာရောက်မှာပါနိုင်ငံရေးလေးလာတုံ့တက်သူဒေါက်တာလှကျော်စောကတော့တရုတ်နိုင်ငံဟာအာဆီယံ10နိုင်ငံနဲ့တရုတ်ဂျပန်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်တဲ့အာရှပစိဖိတ်ဒေသလွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်အကောင့်ထဲပေါ်ဖို့နဲ့တောင်တရုတ်ပင်လယ်မှာ Code of Conduct ကိုလိုက်နာရမယ့်စည်းမျဉ်းတွေလက်မှတ်ရေးထိုးဖို့ကိစ္စလည်းပါဝင်နိုင်ပွဲရှိတယ်လို့တုံ့တက်ပါတယ်အဲ့နှစ်ခုလုံး
နဲ့ဆက်သက်ပြီးတော့ရန်ကျက်ချီရတော့နိုင်ငံတော်ပေါင်းစည်းဝင်လည်းဖြစ်တယ်အရင်ကနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တယ်သူကကိုတိုင်းပြည်ကိုထည့်လှည့်ပြီးတော့နိုင်ငံရဲ့ခွင့်အရေးကိုရှင်းပြနေတာဖြစ်တယ်။အဲ့တော့ဒီစာချုပ်တွေမချုပ်ခင်အဲအေရှန်နိုင်ငံမျိုးဆက်ပြီးတော့ရှင်းပြနေလို့ရတယ်။အဲ့ဒီအတွက်လာအောင်ရှိပါတယ
်။ကမ္ဘာအင်အားကြီးနိုင်ငံနဲ့နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားတန်တမာရေးတင်းမာမှုတွေဟာမကြသေးခင်ကစလို့မြန်မာနိုင်ငံအပါအဝင်ဒေတာတွင်းနိုင်ငံတွေကိုပါရိုက်ခတ်လာနေတာပါ။ပြီးခဲ့တဲ့ဇူလိုင်လအတွင်းကလည်းမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံယာယီတာဝန်ခံကတရုတ်နိုင်ငံရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့မူဝါဒကိုဝေဖန်တဲ့စောင်းပါးတစ်စောင်ရေးသားခဲ့တဲ့အတွက်တရုတ်နိုင်ငံဘက်ကလည်းပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ဘူးပါတဲ့ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ဒ TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30ကြာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအချင်းသတင်းဆောင်မတွေတွေးဆောင်မင်းဉဏ်ခံနေနဲ့အပတ်စဉ်ခန္ဓာတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ကမ္ဘာ့ဝန်နိုင်ငံတွေရဲ့လူ့အခွင့်အရေးအခြေအနေကိုသုံးသပ်ပြီးကုလသမဂ္ဂကိုပုံမှန်တင်သွင်းလေးရှိတဲ့ UPR အစီရင်ခံစာအတွက်ဒီနှစ်မှာမြန်မာရပ်ဘက်အဖွဲ့အစည်းတွေကဘာတွေကိုဦးစားပေးထည့်သွင်းထားသလဲဆိုတာပြောပြပါမယ်ကျွန်မကတော့စုစုပါလာမယ့်2021ခုနှစ်လာဇန်ပိုင်းမှာကုလအဖွဲ့ဝင်နိုင်ငံတွေကြားမြန်မာရပ်ဘက်အဖွဲ့အစည်းတွေကတင်သွင်းထားတဲ့ UPR အစီရင်ခံစာကိုသုံးသပ်မှာဖြစ်ပါတယ်ကုလသမဂ္ဂမှာတတိယအကြိမ်ဖြစ်သုံးသပ်မဲ့အစီရင်ခံစာမှာတော့လူ့အခွင့်အရေးဆိုင်ရာအကြောင်းအရာပေါင်း17ခုနဲ့ကလေးငယ်အခွင့်အရေးဆိုင်ရာအကြောင်းအရာ3ခုနဲ့အတူအစိုးရဘောအကြံပြုချက်တွေလည်းပါဝင်ပါတယ်အစီရင်ခံစာပြုစုရာမှာပါဝင်ခဲ့တဲ့ Save the Children အဖွဲ့ကဒေါ်ဝင်းပပတန်းကတော့ကလေးငယ်အခွင့်အရေးအထူးသဖြင့်တိုင်းရင်းသားဒေသတွေကအခွင့်အရေးဆုံးရှုံးနေသူတွေအရေးထည့်သွင်းထားတယ်လို့ပြောပါတယ
်ကျွန်တော်နိုင်ငံက conflict တွေလည်းရှိကြတာဆိုတော့တချို့ကလေးတွေလည်းစစ်ပေးချောင်းဝင်နေပါနေဆက်ကိုရောက်နေတဲ့ကလေးတွေရှိတယ်။နောက်ဒီချိုးရရဲ့ဒီမှပညာရေးနဲ့ဝေးလံခေါက်ပါတဲ့နေရာဒီသဒီလိုနေရာကတိုင်းရင်းသားတွေဆိုလို့ရှိရင်ဒီတိုင်းရင်းသားအဖွဲ့အစည်းတွေဒီသဆိုင်ရာအဖွဲ့အစည်းတွေနောက်လက်လက်ကန်အဖွဲ့အစည်းတွေရဲ့ပံ့ပိုးမှုတွေနဲ့ဒီကျောင်းတွေဒီထောင်သားအတက်တွေပညာသင်ကြားနေရတာလေးတွေရှိတယ်။သူတွေကဒီချိုးရရဲ့ပညာရေးစနစ်ကနေပြီးတော့မှလက်လက်မမီတဲ့ကလေးတွေရှိတယ်။အဲ့တော့အဲ့ကလေးတွေကိုလည်းဒီဆရာပညာကျန်တဲ့နေရာကိုဆွေးဆွေးရမယ်ဒီဒီအတိုင်းနာကြောင့်လေးတွေကခရီးတွေရဲ့ပြင်ဆင်ရေးကိုအသိအကျဉ်းပေးပါတယ
်အစီရင်ခံစာမှာတော့မတန်ဆွမ်းကလေးငယ်တွေအတွက်အထောက်အကူပြုနိုင်မဲ့သင်တန်းကျောင်းတွေကိုတိုးဖွင့်ပေးဖို့အပါဝင်ကလေးငယ်အခွင့်အရေးဆိုင်ရာအမျိုးသားလုပ်ငန်းအစီအစဉ်ကိုလည်းအကောင့်ထည့်ဖို့အကြံပြုထားပါတယ်ကလေးငယ်တွေအပေါ်ရိုက်နှက်ပြစ်ဒဏ်ပေးတာကိုတားမြစ်တာနဲ့ပတ်သက်တဲ့ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေအပိုင်56ပါးပြဋ္ဌာန်းချက်ကိုလည်းအကောင့်ထည့်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်မှာပြဋ္ဌာန်းထားတဲ့ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေမှာအားနည်းချက်တွေရှိနေသလိုအစိုးရရဲ့ဆောင်ရွက်ချက်တွေမှာလိုအပ်ချက်တွေရှိနေကြောင်းလည်းကလေးငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်ဦးမြင့်ထေကထောက်ပြပါဗျ
။ဥပဒေပိုင်းမှာတော့နည်းနည်းလေးမပြည့်စုံတဲ့အခြေအနေတွေရှိနေပါသေးတယ်။အခြားနည်းဖြင့်ဆောင်ရွက်ခြင်းဆိုတဲ့အခန်းကဏ္ဍတွေကိုအကောင့်ထဲဖောင်းဆောင်ရွက်ရမယ့်အဖွဲ့အစည်းတွေဖွဲ့ပြီးဖို့သက်ဆိုင်ရာတိုင်းဒေသကြီးအစိုးရတွေမှာဖော်ဆောင်ပေးဖို့လိုအပ်နေတာရှိပါသေးတယ်။နောက်တစ်ခုကဒီကျွန်တော်တို့ရဲ့ကလေးငယ်တွေအတွက်ဒီအာဟာရဖွံ့ဖြိုးမှုတို့အပိုင်းတွေမှာသက်ဆိုင်ရာကျန်းမာရေးဌာနကဆောင်ရွက်ပေမဲ့ဒီကလေးငယ်တွေအများစုရှိတဲ့ကျွန်တော်ပညာရေးကျောင်းကဏ္ဍတွေမှာကျောင်းကျန်းမာရေးကဏ္ဍကိုပြည်ပဝဝအကောင့်ထဲမပေါ်ပေးနိုင်တာတွေလည်းအားနည်းချက်တွေ့နေရပါသေးတယ်။အခုမြန်မာနိုင်ငံလက်ရှိအကောင့်ထဲပေါ်နေတဲ့ကျောင်းပြင်ပပညာရေးကျတော့အကောင့်ထဲပေါ်တဲ့လူတွေကဟိုတရုတ်ပြတာတာပဲအကောင့်ထဲပေါ်နေကြတာရှိပါတယ်ဒီကနေ့လက်တွေ့ညီပြန်မှာစာတင်ငန်းကိုမရောက်နိုင်သေးတဲ့ကလေးငယ်တွေကအများကြီးရှိနေပါသေးတယ်အဲ့ဒီအပိုင်းတွေကိုပြည်ပဝဝအကောင့်ထဲပေါ်ပြီးဖို့လုံနေဒါတွေ့နေရပါသေးတယ
်ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေကို2019ဇူလိုင်23ရက်နေ့ကပြဋ္ဌာန်းခဲ့ပြီးကလေးငယ်တွေကိုရောင်းချတာပြည်ထစာလုံခိုင်းတာနဲ့ကလေးငယ်တွေအပေါ်ညဉ့်ဉန်းပုံပြုလုပ်ဖြန့်ဝေတဲ့ပြည်မှုတွေကိုကျူးလွန်မဲ့ဆိုဒီဥပဒေနဲ့စီရင်ပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။ဒါမဲ့နဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေမှာသုံးသပ်မှုခံယူမဲ့ UPR စီရင်ခံစာနဲ့ပတ်သက်ပြီးမြန်မာရပ်ဘက်အဖွဲ့အစည်း29ဘွဲ့နဲ့ကလေးငယ်အခွင့်အရေးများဆိုင်ရာအဖွဲ့အစည်း15ဘွဲ့တို့ပူးပေါင်းပါဝင်ထားရင်မြန်မာအစိုးရအပေါ်အကြံပြုချက်တွေကိုလူ့အခွင့်အရေးကောင်စီမှတင်ပြကြမှာဖြစ်ပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုရိုနာပိုင်းရဲ့ကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပတ်ခတ်တွေလည်းဆက်လက်ဖြစ်ပွားနေတာကြောင့်ဒေသခံတွေထိခိုက်ဒေဖြစ်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်ပြည်နယ်မှာကာယရောဂါကူးစက်ခံရသူအတေပြုလူနာတွေဆက်တိုးနေချိန်မှာပဲစီရင်တိမှမှုတွေနဲ့ကြုံနေရဆဲဖြစ်ပါတယ်။ဒီအပိုင်းတွင်းမှာပဲရတိတော်မျိုးတွေမှာလက်နက်ကြီးကြီးကြောက်ပေါက်ကွေးမှုတွေကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရရှိကြသလိုဒေလွရတင်းဆောင်နေကြရတယ်လို့ရတိတော်မျိုးနဲ့ပြည်သူ့လွှတ်တော်မှဒေါက်ခင်စောဝေကပြောပါတယ်။
တိုက်ပွဲတွေမဖြစ်ပေနဲ့လည်းလည်းကြီးကြရပေါ့နော်အဲ့ဒါမျိုးတွေတွေးနေရပါတယ်အဲ့တော့ခင်ဗျာရတဲ့လူသားတွေလည်း ရုပ်ပြီးတော့ဆွေးယူမှလာကူရတာရှိတယ်ဒီနေ့မှလည်းဒီဒီဒီမှာလည်းနေကြည့်ကြတဲ့အတွက်ဒီကျောင်းသားဒီစိတ်ခမဲနေ့အရွေတရားကိုနေရာရရှိတယ
်ရတိတော်မျိုးနေနောက်ပိုင်းမှာပြီးခဲ့တဲ့တဲ့ရင်တပတ်ကလည်းလက်နေကြည့်လက်နေငွေတွေနဲ့ပြစ်ခတ်မှုတွေရှိတာကြောင့်ဒေသခံတချို့ဘေးလွတ်ရာထွက်ပြေးနေကြတယ်လို့ရတိတော်မျိုးပေါ်ကဆစ်ဆောင်ဒုက္ခတွေရေကူညီပေးနေတဲ့ကိုဘကာကပြောပါတယ
်ဒီဆစ်ဆောင်ရှိရအစိုးရကဟိုဆရာကျော်လောက်ရှိတယ်ကြောင့်ဟိုဘောဆိုးရကတော့မရောက်သေးဘူးဆံမဆိုးရကဒီနီးကျက်တဲ့ဥမာဒီမင်းနာမှာဖြစ်ဘူးအဲ့ဆိုးရမှနေတယ်ကျွန်တော်လည်းဒီမှာလမ်းကြောင်းမကောင်းလို့အမသွားပြီးတော့ကူအခုကြီးခောက်ပြန်တဲ့တော့အခက်ဆုံးဖြစ်နေရကြ
ပြည်ထောင်တိုင်းတပတ်ထင်မှာပဲရခိုင်ပြည်နယ်နောက်ပိုင်းကြောက်တော်မြို့နယ်မှာလည်းလက်နက်ကြီးကြီးကြောက်ပောက်ခွင်မုံကြောင်ဒေသခံတွေထိခိုက်သိကျမှုတွေရှိခဲ့တယ်လို့လည်းကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ
်လက်နက်ကြီးဖြစ်ပြီးတော့မှတုံးလို့ရတယ်ရတယ်ဆိုတဲ့ပုံလို့ပဲ
ကိုရိုနာဗိုင်းရပ်ကူးစက်မုန်တိုင်းအဓိကခံနေရတဲ့ရခိုင်ပြည်နယ်မှာစီရီတိမ်မှောင်မှုတွေကြောင့်ဒေသခံတွေထိခိုက်သိဆုံးတဲ့အထိအန္တရာယ်ကျရောက်နေတဲ့အတွက်တိုက်ပွဲတွေအမြန်ဆုံးရဖို့လိုအပ်နေပြီလို့လည်းရတိတော်မြို့နယ်ပြည်သူ့လွှတ်တော်မှဒေါ်ခင်စောဝေကပြောပါတယ
်အဲ့မှနေပြီးတော့ပေါ့နော်အော်တခါတည်းဘယ်မှတည်းမတော်ပြင်းနေနေကြီးကြလာတာတွေကိုလည်းတွေးရတယ်ပေါ့ရင်ဆိုင်နေရတယ်ပေါ့အဲ့ဒါကိုဗစ် -19 ရောဂါနဲ့ကိုယ့်ရဲ့ရှိရောမှာဒီနေ့ညရောက်လာမလဲကိုယ့်ရဲ့တိုက်ပွဲဆောင်နေရာဒီမှာဒီနေ့ညရောက်လာမလဲဆိုတဲ့စိုးရိမ်ဖြစ်တဲ့ပုံတွေနဲ့တွေးနေရပါတယ်ဒီကိုဗစ် -19 ရောဂါဖြစ်နေတဲ့အချိန်မှာတော့တော့တစ်တိုက်ပွဲတွေကိုရစေဖို့ပေါ့တော့ဆရာမတို့တိုက်တွန်းထားတာလည်းရှိတယ်ဒီနေရာကလည်းတိုက်တွန်းချင်ပါလေချက
်လက်နက်ကန်မဏိပခတ်တွေကြောင့်နေရာဆွန့်ခါထွက်ပြေးနေကြတဲ့စစ်ဆောင်ဦးရဲ့နှစ်သိန်းကျော်လောက်ရှိမယ်လို့ခန့်မှန်းထားတဲ့ရခိုင်ပြည်နယ်မှာမကြသေးခင်တတင်းတပနေငယ်ကစလို့ကိုရိုနာဗိုင်းရဲ့ကူးစက်မှုတွေရုတ်တရက်တိုးလာရာကအတော်လာကန့်တာထိန်းချုပ်ထားတာဖြစ်ပါတယ်စစ်ပြည်မြို့နယ်မှာညမထွက်ရမင်းအပါဝင်ပြည်နယ်တစ်ခုလုံးမှာလည်းမလို့အရင်ပြည်မထွက်ကြဖို့ညွှန်ကြားထားတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေကနေတတင်းပေးပို့ထားတာဖြစ်ပါတယ်
မာဆူမမရှင်ကယောဂါကိုဗစ် -19 ရခိုင်မှာပြည်တွင်းကူးစက်မှုဖြစ်ပွားနေချိန်အချိန်နဲ့တပြေးညီသတင်းချက်လက်တွေနားဆင်နိုင်မှုရေဒီယိုအသံဖမ်းချက်တွေဒုက္ခသည်စခန်းနေစီရခိုင်ကူညီရေးအဖွဲ့တွေကအရောက်ပေးပို့နေကြတဲ့အကြောင်းပြောပြပေးကြပါတယ်ကမ္ဘာကယောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ပိုးပြည်တွင်းကူးစက်မှုတွေကရခိုင်ပြည်နယ်စစ်တွေမြို့နယ်မြောက်ဦးမြို့နယ်နဲ့တခြားမြို့နယ်တွေမှာကူးစက်သူတွေရာခိုင်ရှိလာချိန်မှာပဲအထူးသဖြင့်စစ်ဘေးနဲ့ရင်ဆိုင်ပြီးအိုးအိမ်ဆွန့်ခွာပြေးနေကြရတဲ့တသိန်းကျော်တဲ့ရခိုင်ဒုက္ခသည်တွေဒေသအာဏာပိုင်တွေရဲ့အမိန့်ကြေညာချက်တွေစစ်မှားရေးဝန်ကြီးဌာနရဲ့အရေးပေါ်ထုတ်ပြန်ချက်တွေအချိန်နဲ့တပြေးညီသိရှိနိုင်ရေးကအရေးကြီးလာနေတာပါဒါကြောင့်စစ်ဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ရခိုင်လူမှုအဖွဲ့နဲ့အလူရှင်တွေဘက်ကနေဒုက္ခသည်စခန်းလေးစီကိုရေဒီယိုအသံဖမ်းချက်တွေအရောက်ပေးပို့နိုင်အောင်စီစဉ်နေကြပါတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များ CUIC ရဲ့အတွင်းမှုကိုစောစောထုံးကပြောပြပါတယ
်။တရင်အချင်းနဲ့မရရှိသေးတဲ့ကြောင့်မို့လို့ပြည်သူလူထုမှာမမဲ့တရင်တွေမပြည့်စုံတဲ့တရင်တွေအများကြီးဖြစ်နေတာပေါ့။အဲဒါကြောင့်မို့လို့ကျွန်တော်တို့ကဒီတရင်အချင်းတွေကိုသိရှိနေဖို့အတွက်အရေးကြီးတာပေါ့လေ။ဟိုကျွန်တော်တို့ကဘာရှိသေးရှိနေတဲ့အချင်းတွေမျိုးနဲ့တရင်ချင်းတွေရရှိအောင်စူးစမ်းကြမယ်။ဒီလိုမှာဒီ video light information အစီအစဉ်ကိုလုပ်တာဖြစ်ပါတယ်ဒီပြည်တွင်းကထုံးတွင်းတဲ့ဟာတွေရောပြပါထုံးတဲ့ဟာတွေရောဒီကောလာကသတင်းနဲ့ဆက်လို့ရှိရင်ဒီ video ရဲ့အရှင်းသတင်းတွေကိုဟိုဒီ mainstream media တွေကတော့၎င်းပေါ့နော်ဒီ broken state media တွေကတော့၎င်းသတင်းချင်းတွေရရှိပြီးတော့မှသူတို့အနေနဲ့သိစားနိုင်အောင်ပေါ့လေနော်အဲဒီအခုသတင်းအမားတို့ BOA တို့ BBC တို့ RFA တို့ပေါ့လေဒါတွေကကျွန်တော်တို့ဒီမှာနားထောင်တာများပါလိမ့်ကများတဲ့ခါကျတော့လေကျွန်တော်တို့ဘာတခု request လုပ်ချင်လဲဆိုတော့ဒီ COVID နဲ့ပတ်သက်ပြီးတော့ဒီ media line နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုတင်ရင်များများထုတ်လင်းပေးနေရှင်ပါတယ
်ဒုက္ခသည်စခန်းတွေနဲ့ဒေသခံပြည်သူတွေစီကိုဒီလိုရေဒီယိုတာလင့်ချက်တွေအပြင်တယ်လီဖုန်းတွေနဲ့ပါဆက်သွယ်ပြီးသတင်းချက်လက်တွေပေးပို့နိုင်အောင်ရခိုင်လူငယ်တွေနဲ့ရခိုင်လူမှုဖွဲ့တွေကဗတ်ပေါင်းစုံကနေစူးစမ်းပေးနေကြပါတယ်လို့ကိုစောစောထွန်းကပြောပါတယ
်အဖြစ်မှလည်းကျွန်တော်တို့ကဒီ IDP camp တွေကိုပုံနဲ့ဆက်သွယ်ပြီးတော့မှဒီအခြေအနေလေးပြသနေတာရှိပါတယ်တစ်ဖက်ကလည်းဖုန်းတွေနဲ့လည်းပြီးတော့မှလည်းလည်းမိတယ်လို့ပြောတစ်ဖက်ကလည်းရေဒီယိုကနေနားထောင်အဲတစ်ဖက်မှလည်းပဲဒီအင်တာနက်ဖုန်းကြီးရရှိဖို့ကိစ္စကိုဆက်ပြီးတော့စူးစမ်းပေါ့ဗတ်ပေါင်းတောင်းဆောင်ကပေါ့နော်ဒီသတင်းချက်လက်ရရှိတဲ့ပြည်သူတွေကိုရရှိနိုင်အောင်သတိတော်မှာကြိုးစားဖို့ရှိပါတယ်။အဲလောလောဆယ်အထိကျွန်တော်အစီအစဉ်မှာကတော့ဒီ video အလုံးတစ်ထောင်ပေါ့နော်ဒီမြောက်သခင်တရားလောက်မှာဟိုသခင်တခုကိုအနည်းဆုံး၄လုံးကြားလောက်ရရှိနိုင်အောင်သတိတော်မှာကျွန်တော်ဒီအစီအစဉ်ကိုစီစဉ်တာဖြစ်ပါတယ်။လောလောဆယ်အချင်းအထိကကျွန်တော်တို့မှာအာရိစီဖွေးရဲ့မတိချင်းဝင်ငွေနဲ့အလုံးတရားပေါ့နော်။အဲနောက်ထပ်အလူရှင်တွေကအလုံး300ရရှိထားပါလိမ့်ကြာ။အဲအဲ့ဒါကိုကျွန်မနေ့မှတပတ်ခါလောက်ဆိုရင်ပေါ့နော်ဒီ video တွေဝေပြီးတော့မှသတိကိုပို့မှာဖြစ်ပါတယ်။ဒီ video ကနေပြီးတော့မှတစ်ဆင့်ပေါ့နော်တခြားမျိုးနေအသီးသီးမှရှိနေတဲ့ IDB camp တွေကိုဖြန့်ဝေတော့ဖို့ရှိပါတယ်။ဒီ video အလုံး90က
ကျွန်တော်တို့ဒီပုံစံကြောင့်လည်းတောက်တော့မျိုးတွေကသခင်ငါခုကိုရရှိတော့ဖြစ်ပါတယ်ကြာအခုလိုရခိုင်ပြည်နယ်မှာလူပေါင်းများစွာအတွက်အသက်အန္တရာယ်ရှိတဲ့ကမ္ဘာကယောဂဆက်ရောက်နေချိန်အစိုးရအဘော်မဟုတ်တဲ့မှန်ကန်တဲ့သတင်းချက်လက်တွေစနစ်ကျတဲ့ကူးစက်မှုကာကွယ်ရေးပညာပေးမှုတွေကိုပြည်သူအများသိရှိနိုင်အောင်အင်တာနက်လိုင်းတွေကိုအဓိကထားဖွင့်လှစ်ပေးပါလို့လူလက်စွာထုတ်ဖော်ပြောဆိုပြီးအတန်
ဒီ5ဘာလို့ဘာလို့ကနေပြီးတော့မှကျမယုံကြည်ဌာနတွေအစိုးရတွေကနေပြီးတော့ဒီစနေတွေပို့ပေးနေရှိတယ်။ရခိုင်ပြည်သူပြည်ထောင်မှာပလောက်ဝမှာရှိတဲ့ပြည်သူတွေရဲ့ဒီအင်တာနက်လိုမျိုးပုပ္ပိစာဒိမီဒီယာရဲ့ရှိတဲ့ channel တစ်ခုကတခုတည်တော်တဲ့အကြောင်းဖြစ်ပါတယ်။အင်တာနက်ကလည်းလို့ရှိရင်အခြားရွေးစရာ Facebook နဲ့ပုပ္ပိစာဒိမီကိုကျွန်တော်ကရှာပြီးတော့ဖတ်လို့ရတယ်။အဲ့ဒီခါမှသာလေအပြည်လူတွေနဲ့ငမတ်တယ်ငမတ်လားစလားဆိုတော့ရမှာလို့ထင်ပါတယ်
။ရခိုင်ပြည်နယ်ထဲမှာအထူးသဖြင့်စစ်တွေမြို့တဲ့ဩဂုတ်လ16ရက်နေ့ကနေစလို့နေ့စဉ်ရက်ဆက်ဆိုသလိုလူအများပြားကူးစက်ခံရတဲ့အခြေအနေဖြစ်လာနေတဲ့အတွက်ညမထွက်ရအရေးပေါ်အမိန့်ထုတ်ပြန်ထားသလိုရခိုင်ပြည်နယ်ထဲကိုဒီသတင်းပတ်တဲ့ခီးသွွားလာရှိခဲ့တဲ့သူတွေစီမှာယောဂါပိုးရှိမရှိစစ်ဆေးတာလိုမျိုးပြည်သူများကြားထပ်ပြီးတော့ယောဂါပိုးကူးစက်မှုမပြတ်ပွားရအောင်လို့သက်ဆိုင်ရာဒေသအာဏာပိုင်တွေနဲ့ကျန်းမာရေးဝန်ကြီးဌာနကအရေးပေါ်အစီအမံတွေနဲ့ဆောင်ရွက်နေပါတယ်ရှင်။ဒီမှာရှင်လို့ပါ
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဒိုင်းရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တည်းရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ကြိုတင်ကာကွယ်တဲ့အနေနဲ့ထိုင်းနိုင်ငံနယ်စပ်တွေမှာလုံခြုံရေးတိုးမြင့်စောင့်ကြည့်နေကြမှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေလည်းဇက်တိုက်ဆိုသလိုဖမ်းဆီးမိနေတဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါမကြသေးခင်ကစလို့ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေထံကယောဂါပိုးပြန့်နှံ့လာမှာကိုစိုးရိမ်လာကြောင်းထိုင်းအစိုးရကနေဆက်တွေမှာပိတ်ဆို့တားမြစ်တာအပါအဝင်လုံခြုံရေးတွေတင်းကျပ်ထားပေမဲ့ဤမျိုးစုံနဲ့ဝင်ဖို့ကြိုးစားကြတဲ့မြန်မာနိုင်ငံသားတွေရှိနေသေးဖြစ်ပါတယ်။မနေ့တုန်းကလည်းနှစ်နိုင်ငံကြားကတောင်ရင်မြစ်ကိုဖြတ်ကူးပြီးတရားမဝင်ဝင်ရောက်ဖို့ကြိုးစားကြတဲ့မြန်မာနိုင်ငံသားတချို့ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပြီးဒီထဲမှာကိုပူချိန်ညှင့်တဲ့သူနှစ်ဦးပါနေတာစစ်ဆေးတွေ့ရှိတဲ့အတွက်ဆေးရုံပို့ပေးခဲ့ကြောင်းကိုလည်းမြန်မာလူသမားကူညီရေးအဖွဲ့ဖြစ်တဲ့ AAC မဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါရစေ
။ဒီအပိုင်းမှာကျွန်တော်တို့ဒီမြန်မာပြည်ကမှလည်းကျွန်တော်တို့ဒီကိုဗစ်ကူးစက်မှုကကူးစက်မှုကမြင့်တက်နေရပေါ့နော်။မြင့်တက်နေတော့ဒီထိုင်းအနာပိုင်းဒီဘက်ကလည်းဒီသတင်းတွေကိုကြားတယ်။ကြားတော့ကျွန်တော်တို့ဒီထိုင်းမြန်မာနယ်စပ်တက်ခိုင်ပေါ့နော်။တက်ခိုင်တိုးပေါ့ဒီမဲဆောက်တိုးမှဆိုရင်အဲလိုဒီစိတ်ဆုထားတာပေါ့နော်။ထိုင်းစစ်တပ်တွေရောဗာရီရောအကုန်လုံးဟိုစိတ်ဆုထားတယ်။မနေ့ကပေါ့နော်။ဒီထိုင်းနိုင်ငံတက်ခိုင်ဒီမဲဆောက်မြို့နယ်အပိုင်းတွေကမင်းတို့မြောက်ဝတီဒီကျွန်တော်ထိဆက်နေတဲ့ကျွန်တော်တောင်းရင်မြစ်ပေါ့တောင်းရင်မြစ်ကန္နာကန္နာနေပြောမြန်မာနိုင်ငံသားရှိဦးခိုးဝင်လာအဲသူကကျွန်တော်တောင်းရင်မြစ်ကိုလက်ပြကူးပြီးတော့ကျွန်တော်တို့ခိုးဝင်လာတာသူကရေတက်နေတယ်နိရေရေတက်နေတယ်ခိုးဝင်လာတော့သူကန္နာလည်းတက်ရောဥပဒါစောင့်ကြည့်ပြီးတော့စောင့်ချက်ပြီးတော့ဖမ်းလာပြီးတော့တမ်းပြီးတော့ဖမ်းပြီးတယ်ထူးကြတာအဲ့ဒီမှာနှစ်ဦးကကိုကူတွေရမ်းမြင့်တက်နေတဲ့အတွက်ကျွန်တော်မင်းတို့ဖေးုံကြီးကိုပို့လိုက်ရတယ်လို့ဒါကျွန်တော်တို့ဘက်ကနေ
ရခိုင်ပြည်နယ်မှာအများစုပါဝင်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာရာကထိုင်းနိုင်ငံကနေဆက်ချင်းဖိစက်နေတဲ့ဒေသတွေမှာအသွားအလာတွေကိုကန့်သတ်တားမြစ်လိုက်သလိုလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်။တရားမဝင်နေဆက်ဖြတ်တော်ဝင်ရောက်လာသူတွေကိုတားဆီးဖို့ထိုင်းတပ်ဖွဲ့ကလုံခြုံရေးကိုတိုးမြင့်ထားပေမဲ့ပြစ်ခတ်ဖမ်းဆီးတဲ့အဖြစ်ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာကတော့မှန်မှန်ဘူးလို့လည်းကိုရဲမင်းကပြောပါတယ်။
ဟိုထိုင်းဘက်ကဒီနေမြေလုံးကြုံကြီးကစောင့်ကြပ်ဖို့ပဲပြောတဲ့ပိုင်းမှာအပြစ်မင်းပေးတာတို့ဘာတို့အဲ့လိုမျိုးတွေဒါခွန်လာတာတွေပါပေါ့နော်အဲ့လိုသတင်းတွေလုံချင်းအပြင်မြန်မာလူမားတွေနဲ့ထိုင်းရနာပိုင်းတွေကမုံပြီးမှုတွေပုံပြီးဖြစ်လာခြင်းလူနိုင်ငံဒီချစ်ကြီးမှလည်းဒါဟိုအခုဖြစ်နေတယ်ဖြစ်လာနိုင်တယ်ပေါ့နော်ဒီလိုခေါ်လာတာသတင်းတွေနဲ့အောက်မှန်သတင်းတွေသူအပြစ်ပြင်းနေတယ
်မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေဆက်လက်မြင့်တက်နေချိန်မှာပဲထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝီချာကလည်းကစနာဘူဒီခရိုင်ဘက်ကနေဆက်တွေကိုပါပိတ်ထားဖို့ညွှန်ကြားလိုက်ပါတယ်။ခွင့်ပြုထားတဲ့ကုန်ပစ္စည်းတွေကိုနေဆက်တွေကနေအပြန်အလှန်တင်ပို့ခွင့်ရှိမှာဖြစ်ပေမဲ့လူကိုယ်တိုင်ဝင်ထွက်ပြီးပို့ဆောင်ခွင့်ပြုမှာမဟုတ်ကြောင်းကိုလည်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြထားပါတယ်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ကျွန်တော်ဝင်းမြမတခိုင်ပြည်သူတွေရဲ့ကြီးနေလွတ်တော်မတူရွေးကောက်ပွဲဝင်ခွင့်ဆုံးရှုံးသွားပြန်ပြီးတော့ရခိုင်အဓိကပါတီကဆိုလိုက်ပါတယ်ကြောက်စီဝမန်နဲ့ ANP ရခိုင်မျိုးသားပါတီဝင်ဥဖို့ဆန်ကြုံရတာကဥပဒေရရောနိုင်ငံရေးပါအကြောင်းမင်းကြီးရဖူးလို့ဝေဖန်လိုက်တဲ့ပါတီပြောခွင့်ရကိုမေးထားပါတယ်ဟုတ်ကဲ့တော့အင်းလေးစိန်ခင်ဗျာမကြာခင်ကပဲဥဖို့ဆန်လာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်ဖို့ပိတ်ပင်လိုက်တယ်လို့ကြားပါတယ
်ကြီးထောင်စုကော်မရှင်ကစားတဲ့ဆောင်ကြောက်ယူကံကော်မရှင်ကိုပေးပို့တယ်ဥဖို့ဆန်ကို2020ရွေးကောက်ပွဲကိုယ်စားလှယ်လောင်းဖြစ်ကပေးဖြတ်တယ်ဆိုတဲ့အကြောင်းကြားစာကိုခရိုင်ကော်မရှင်ကခေါ်ပြီးတော့ပြောတယ်တဲ့ဆိုတော့အဲ့ဒီအချက်တွေကိုအထောက်အထားအနေနဲ့တောင်းတယ်ပြည်နယ်ကိုအယူခံမယ်ဆိုပြီးတော့အဲ့ဒီအချိန်မှာခရိုင်ကော်မရှင်ကပြည်နယ်ကိုအယူခံလို့လည်းအဓိပ္ပာယ်ရှိမှာမဟုတ်ဘူးပြည်ထောင်စုကပြင်ပြရမယ်လို့ပြောတဲ့အတွက်ပါတီကဥပရှင်တို့ဒေါခင်စောဝေတို့ရဲ့အကူအညီနဲ့သူဟာပြည်ထောင်စုကော်မရှင်ကိုတိုက်ရိုက်ဒီလိုသိရတဲ့အတွက်ကျွန်တော်မှသားကအေးရခိုင်တက်တော်သေးကိုရှိနေပေမဲ့ကျွန်တော်နဲ့ဒီပုံမှ30ဒိုင်းရင်ဖုံးရဲ့ပြတ်တန်းကျရာရင်းစွန်းတာဘာတခုမှမရှိပါဘူးဆိုတာပြင်ခဲ့တယ
်ဟုတ်ကဲ့အဲ့တော့ဘလို့အကြောင်းပြန်လဲ
တီထောင်စုကော်မရှင်ကပြန်ပြီးတော့အကြောင်းပြန်တယ်ဒီကြောက်ပြူခရိုင်ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုပြည်နေဖို့အယူခံမတည့်ခဲ့ဘူးဆိုတဲ့အချက်တစ်ချက်ပါတယ်ဒါကြောင့်ပဲခရိုင်ရဲ့ဆုံးဖြတ်ချက်ဟာဒီဖြစ်တယ်ဆိုတဲ့သဘောမျိုးစာပြန်ရောက်တယ်ဒီမြမတက်မတော်ရဲ့ဘုံမှုအစဉ်ရှိတဲ့အရွေရောက်ပြီးသားသားတယောက်ကဒီအေးအေးရခိုင်တက်တော်ထဲကိုရောက်သွားတယ်ဆိုတော့အခင်းချင်းကလုံငယ်နဲ့မြစ်ကလေးကအဖေဖြစ်တဲ့ဦးဖိုးဆန်ကချွတ်တော်ကိုယ်စလေဖြစ်တရုတ်ဝင်ခုထိကိုရက်တည်နေစေပဲဖြစ်တယ်အခု2020ရွေးကောက်ပွဲကိုကိုယ်စလေလောင်းအဖြစ်ဆုံးတော်တင်သွင်းတဲ့အခါကြမှာပဲသားတယောက်ဒီလိုရှိနေတဲ့အတွက်ဒီ30တိုင်းရင်မဟုတ်နဲ့ညီစွန်းနေဆိုတာမျိုးနဲ့စရင်းကပယ်ဖြတ်တယ်ဆိုတာကတော့အကြောင်းချင်းကအားချင်းရောဥပဒေအားဖြင့်ရောညီညွတ်မှုမရှိဘူ
းဟုတ်ကဲ့ဘာကြောင့်လဲ
ဘာလို့လဲဆိုတော့ဖြစ်ခဲ့ပြီးတာကိစ္စမှာတောင်မှဒီနေ့ဒီတရားဝင်ရက်တည်ပြီးတော့ဖြစ်တော့အမတ်အနေနဲ့ရှိနေတဲ့အဖြစ်တရားလာဖို့ရွေးကောက်ဝဲကြမှာပဲတားနဲ့ဘလို့ဆက်ဆက်ရှိလဲဒီအဖွဲ့နဲ့ဘလို့ဆက်ဆက်မှုရှိလဲဘာတခုအထောက်ထားမှမပြနိုင်တဲ့နဲ့ဒီဥပဒေနဲ့ညှိနေဆိုတာကတော့ဒါညှိနေလို့ယူဆလို့လုပ်တဲ့အချက်ပဲနိုင်ငံရေးမှာအတွေးအခေါ်ယူဆဘဲဆိုတာဟာတားနေမောင်နေနှမကပတ်သမိုင်းမှာရောမြမသမိုင်းမှာရောပြည့်စုံပံမှာပါရှိတယ်အနာဂတ်မှာလည်းရှိအောင်ပါပဲအဲ့ဒါကဘုံမှာအရွေးရောက်ပြီးသားသားတယောက်ရဲ့ကိုတော့ကလည်းမြမတက်မတော်ရဲ့ဘုံမှုအခုကြတော့လဲအေးအေးဒီအချက်တစ်ချက်ဟာတယုံဝင်အဖေတယောက်ရဲ့အလို့အကအဆောင်ရွက်မှာတဆုံးတရားညီစွန်းနေဆက်ဆက်တယ်လို့အထောက်ထားမပြနိုင်ပဲနဲ့ဒီအကြောင်းပြီးပြီးဒီအဖေဟာလွတ်တော်ကိုယ်စားလှယ်မဖြစ်ခိုက်ဘူးလို့ဆုံးဖြတ်လိုက်တယ်အခုတော့ဖြစ်နေသေးပေါ့ဆိုတော့ရှင်းနေအောင်မညီတဲ့အနေအမျို
းဟုတ်ကဲ့အဲ့တော့အခုလိုညင်းဆိုလိုက်တဲ့အပေါ်မှာအရေးပါတဲ့အချက်စင်ဘယ်ချက်ကိုထောက်ပြတယ်လဲ
အာဂတိတရား၄ပါးထဲမှာတစ်ခုခုဆွေးကပ်ပြီးတော့ရှင်းမှတ်တဲ့အမင်းခုသမ ्या ကိုတော့ကျမတို့လက်မခံနိုင်ဘူးဒါဟာတရားမြတ်တော်မူရှိတယ်လို့လည်းကျမတို့မယူဆချင်ပါဘူးအထူးသဖြင့်နိုင်ငံရေးနဲ့သက်သက်လာခဲ့လို့ရှိရင်တိုက်တုံးကတော့တဘုံ 90S ဆိုရင်ဘယင်ဖြစ်သွားတာပဲပုံထုတ်သူလူတန်းစားနဲ့ဆန့်ကျင်ဘက်ဟာအများအားဖြင့်ပြဿနာတွေဖြစ်တတ်တယ်အခုလက်ရှိအစိုးရကလည်းပဲတစ်ချောင်းလုံးဆန့်ကျင်ပြီးတော့အတိုက်ခံလုပ်ပြီးတော့အခုအယက်သားအစိုးရဆိုတဲ့အဆင့်ကိုရောက်လာတာဒီလိုအယက်သားအစိုးရအဆင့်မှာတော့ဥပဒေကိုမှန်မှန်ကန်ကန်တိတိကျကျအထောက်အထားခိုင်ခိုင်လုံလုံနဲ့ဆုံးသက်ဆုံးဖြတ်တာမျိုးတွေဖြစ်ရှင်ပါတယ်လူတယောက်ရဲ့နိုင်ငံရေးအခွင့်အရေးတွေကိုဒီလိုရမယ်ရှာပြီးတော့ပိတ်ပင်တားဆီးတာမျိုးတွေမရှိကောင်းပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်
တီမျိုးမှာအများဆုံးပါဝင်ကိုနာပိုင်းရဲ့ကုဆဲခံရသူတွေတနေ့တစ်နေ့များပြားလာနေတာကြောင့်နိုင်ငံဝန်စိုးရိမ်မှုတွေကြီးထွားလာနေတဲ့အကြောင်းဒီတစ်ပတ်သတင်းထောက်မှတ်စုစည်းစဉ်မှာပြောပြရှင်းပါတယ်။ရခိုင်ပြည်နယ်မှာရဲပိုင်းတွင်းဆန်ရှင်ရှိုးလောက်အောင်ကိုနာပိုင်းရဲ့ကုဆဲခံရသူတွေတိုးလာနေတယ်လို့တခြားတိုင်းဒေသပြည်နယ်တွေမှာလည်းယောဂါကုဆဲခံရသူတွေတွေ့ရှိထားတာကြောင့်စိုးရိမ်မှုတွေကြီးထွားလာနေတာပါ။ယောဂါပိုအများဆုံးကုဆဲခံနေရတဲ့စစ်တွေမျိုးမှာတော့ယောဂါလက္ခဏာမပြပေကုဆဲနေသူတွေလည်းရှိနေပါတယ်။
ဟုတ်ကဲ့ကောညီမအရှင်ကတော့တခုစီမှာဘာမှမဖြစ်ဘူးတက်တက်ကြွကြွနဲ့ဆက်ဆက်ပေးရှိတယ်ကောဟုတ်ဆိုညီမဟိုဟာဒီညီမရဲ့အရှင်ကကိုကကိုသွေးလူနာအဖြစ်ဟိုဆက်နေဆင်ထားရတဲ့အရှင်မှာအခုရှိတယ်ပေါ့နော်ဆိုတော့ကိုကညီမကတောင်းတမေးပဲဘာမှမဖြစ်ဘူးဟိုရောဂါလက္ခဏာဘာမှဘာတခုဘာဆိုဘာတခုမှမပြဘူးကိုရဲ့ဆိုညီမနဲ့အတူတခြားဟိုဟာတခြားသူကြီးချင်းတွေလေးပဲဟိုဟာရှိတယ်ပေါ့နော်အတူရှိရဆိုတော့အဲ့ explanation တွေ level ညီမနဲ့အတူဘာမှမကြည့်ဘူးအကုန်လုံးသူအကုန်လုံးမွေးတကြီးမှမှနဲ့ရှိကြတယ်ဆိုတော့သူတို့ level ညီမတို့ဟိုဟာဖြစ်တဲ့ပုံကိုရတကြီးမှမှလည်းပဲရှိတယ်ဘာတခုမှမကြည့်ဘူ
းစစ်တွေမျိုးကအသက်23နှစ်ရွယ်တင်ပြလူနာမျိုးသမီးတူကသူ့တွေ့ကြုံကိုပြောပြတော့တာပါယောဂကုဆဲခံနေရကြောင်းတင်ပြပြီးနောက်ကုသမှုခံယူနေရပါမယ်မစိုးရင်ဘူးလို့လည်းသူကပြောပါတယ
်စစ်တွေဘင်းတော့ပေါ့နော်ဒါမျိုးနိုင်ငံတကာနိုင်ငံလုံးမှာတော့ဟာကိုကိုတော့ဆိုတာရခိုင်ပြည်နယ်တစ်ခုပဲဆွဲပြီးတော့လူပိုးတဲ့လူများရောအများနဲ့တရားထက်တရားပိုးပိုးများလာပြီးညံလုံးကလည်းပိုးပြီးတော့လာတယ်ဆိုတော့ဆိုလိုပြောရင်ညုံကုန်ညုံရတာတန်ဆောင်းဝင်လာတယ်ပေါ့နော်ဒါတကယ်တော့ဖောက်ရလားဟုတ်ရှိမလားအဲ့လိုမျိုးကိုကဘယ်လိုဆိုရင်လဲဆိုတော့ညာတော့ဆိုရင်ဆိုရင်ဆိုတော့ညာကောင်းပြူတန်ရည်ကြီးတောင်လို့တော့ဆိုထားတယ်ဆိုတော့ကိုအဲ့တော့အဲ့အဲ့အပိုင်းကို
ရခိုင်ပြည်နယ်မှာယောဂကုသမှုတွေရုတ်တရက်တိုးလာရတာအတော်လာကန်တက်ဆောင်ချရသူတွေလည်းများပြားလာနေတာပါစစ်တွေမျိုးမှာတော့ကုသလူနာတွေနေထိုင်တဲ့ရာကွက်တချို့ကိုအတော်လာကန်တက်ထားပြီးမြို့ရင်းဈေးဆိုင်တွေနဲ့ဈေးတချို့ကိုလည်းပိတ်ထားရပါတယ်ယောဂကုသမှုတွေတိုးလာရတာလေကြောင်းဖြည်းစင်တချို့ရာနာထတာပါဝင်ခရီးတော်လာမှုတွေလည်းလျှော့ချထားရပါတယ်ကုသမှုတွေများလာခြင်းကဆက်လို့မြို့ရင်းမှာလူတော်လူလာနေပါတော့ပြီးရတပ်ပွင့်ဝင်တွေမြို့ရင်းလှည့်လည်နေတာကိုလည်းတွေ့ရပါတယ်ရခိုင်ပြည်နယ်တည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကတော့ကပ်ယောဂအန္တရာယ်ကိုရင်ဆိုင်ရမှာလူထုရဲ့ပူပေါင်းဆောင်ရွက်မှုလိုအပ်တယ်လို့လည်းပြောပါတယ်
။စင်ကောမှုတွေကတော့ဒီမှာပြည်သူတွေကတော့ပူပေါင်းပါဝင်နားလည်ပြီးလို့ဆိုတော့ပေါ့နော်။အဲ့တော့ဒီနိုင်ငံမှာကျွန်တော်ရှိတဲ့အင်အားနဲ့ပြည်သူတွေအပေါင်းအသင်းတွေလုပ်နေတဲ့နေပေါ့။ဟုတ်။အဲ့ကျွန်တော်ပြည်သူတွေဒီကျန်းမာရေးဌာနကတော့ဆက်စပ်နေကြတယ်ဆက်မှတ်နေတယ်။ဘယ်လိုဖောက်ကွာနေနေမှာလဲတော့အတန်ပဲပြူနိုင်တယ်ဟုတ်။အဲ့တော့ဟိုဖက်ဒရယ်ဒီမှာပြည်ဆောင်တာတော့မပြည်ဆောင်တာတော့ဆရာတို့လည်းဆက်နိုင်ဘူးပေါ့လေအဲ့တော့ကျွန်မဝန်ထမ်းတွေလုပ်နေတဲ့အချိန်မှာကျွန်မဝန်ထမ်းတွေအပေါ်တော့ဆက်နေတယ
်တီထောင်စုစုရကတော့စစ်နှက်ဝန်ထမ်းတွေပါဝင်ကျန်းမာရေးဝန်ထမ်းတွေလည်းတိုးမြင့်စွာလွှတ်ထားပါတယ်ဒါပေမဲ့လည်းကုသမှုတွေတိုးလာတာနဲ့များဝန်ထမ်းအမမျှမှကိုလည်းစိုးရိမ်သူတွေရှိနေတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ကလူထုကျန်းမာရေးအတွက်စင်ခေါ်ချက်တွေကိုတော့အစိုးရရဲ့ဥဆောင်မှုနဲ့ကြော်လွှတ်နိုင်မယ်လို့ယုံကြည်ကြောင်းအစိုးရရုံးမြင့်တန်ကြားအနေနဲ့ပြောကြားခဲ့တဲ့မေးခွန်းမှာပြောသွားပါတယ်
အများသိကြတဲ့အတိုင်းပဲအခုစစ်တွေမှာဆိုလို့ရှိရင်အရင်ပတ်တွင်းကနေပြီးတော့ဒီကိုဗစ်ရောဂါပြန့်ပွားမှုကအင်တာမမြန်ခဲ့ပါတယ်အင်တာမမြန်တဲ့အခါကျတော့စိုးရိမ်ပူပါမှုတွေလည်းတက်လာတာပေါ့နော်အဲ့တော့ကျမတို့ဟာဒီဟာကိုစိန်ခေါ်မှုတစ်ခုအနေနဲ့ကြည့်စီချင်ပါတယ်စိန်ခေါ်မှုဆိုတော့ကြောက်စရာမဟုတ်ပါဘူးကြော်လွှားဖို့သာဖြစ်ပါတယ်အဲ့တော့ကျမတို့ဟာဒီဟာကိုဒီစိန်ခေါ်မှုကိုဒီနိုင်ငံတော်ရဲ့ကြိုးပမ်းဆောင်ရွက်မှုတစ်ခုအနေနဲ့ကြော်လွှားနိုင်မယ်လို့လည်းကျွန်မယုံကြည်ပါတယ်ကျွန်မတို့ကညီပြတီစေနာဝန်ထမ်းတွေကိုလည်းအင်တာမကျေးဇူးတင်တယ်နောက်အခုချိန်မှာချက်ချင်းကိုပစ္စည်းဆေးပစ္စည်းမျိုးမျိုးကျွန်မရင်းနဲ့ပတ်သက်တဲ့ပစ္စည်းမျိုးမျိုးနဲ့ကူညီတဲ့ကျွန်တော်တို့အလှူရှင်ပြည်သူပြည်သားတွေကိုအားလုံးနဲ့အင်တာမကျေးဇူးတင်ပါတယ်ဒီလိုပဲကျွန်တော်ဆက်လုပ်သွားလို့ရှိလို့ရှိရင်ဒီစိန်ခေါ်မှုကြီးကိုကျွန်တော်တို့ကြော်လွှားနိုင်မှာဖြစ်ပါတယ်တတိတော့အင်တာထားဖို့လိုပါတယ်ဒီကျွန်တော်တို့လောရမယ့်ကိစ္စတွေဟာများပါတယ်ကျမရဲ့ဝန်ကြီးဌာနလည်းညွှန်ကြားချက်တွေထုတ်ပါလိမ့်မယ်ဒါပြပြမဲ့လည်းအသက်ဆန်းတော့မဟုတ်ပါဘူးတခြားနေရာတွေမှာလည်းကျမတို့လုပ်ဖို့ပြသဖြစ်ပါတယ
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကလိုတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတွေအခက်ကြုံနေရရှိမှာပဲကယောဂါနဲ့ပါရင်ဆိုင်လာနေရတာပါစီရေးတိမ်မာမှုတွေရှိနေသလိုတစ်ဖက်မှာလည်းကျမရဲ့ပြဿနာတွေကြီးထွားလာနေတဲ့ရခိုင်ရဲဟာအစိုးရအတွက်ဦးစားပေးဖြေရှင်းရမယ့်အကြတဲ့တစ်ခုဖြစ်နေတဲ့အကြောင်းဒီတစ်ပတ်တည်င်းဆောင်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတည်င်းပေးပို့ထားတာဖြစ်ပါတယ
်မင်္ဂလာပါတော့ရရှင်များရှင်ကျမတင်ကြီးထိုက်ပါ
Shakaima COVID-19 Kusamu Miala Raja, Shakaima Bawin Nanga Dwama, Adoala Damye Ganda Chetui, Pianle Chama Larane Dube, Gongzi Season Mu, Dong Sang Dwabari. Nanga Dwan Gongzi Nung Jimmy Matuazi Ye, now Saipio Tolo Guri Zigua, Pian Matuazi Bu Adre, COVID-19 Gala, Gongzi Gongzi Season Mu Abine Batabi, Hindi Hinyu Titi Wulan, Saipio Tolo, Dimbo Yang Chatunya Ade, Adwee Mu Ujo Dugu Mimianbi, Didrimba Sivoye Season Pi, Dimbia Tabare.
จังหวัดลูกาดีเยี่ยมเชียงคายปีเนี่ยตัวเล็กกว่ากาลีวะเนาะอะไรอย่างเราตลอดเลยเชียงคายปีเนี่ยเด็กกันนี่บิดออกมาดีแบบกูพี่ทั่วลามเอกาลีเลยแค่เท่าไรวะเนาะไอ้ชิ้นนี้เราได้ตลอดเลยชิ้นนี้มาสูดงชิ้นนี้ไอ้ตัวเล็กพับเชือกเลยสุดอ่ะเจ้าคันบินเนี่ยมาเราคงจะนุ่งเนาะแต่ตัวเราวะเนาะเราพี่ชิ้นมือสุดออกมา ดีเดียนี่ตัวมาเว้ดีจันทร์รู้ยังงงมาวีลส์ยังงงพ่อเดลุงดูเว้วีลส์ยังใครสูบิตรูดียังงงว่าพ่อเนี่ยดูเชื่อสับปิดออกมาไอ้มาจะพ่อเลยพ่อบิดอ่ะดีกงสีเดียวดูสีตาตาตาตายาบุสุดมาเชื่อมีเดียหาสีเดียนาดีใครกงเนี่ยสมุติมโนอะไรสิ่งใหญ่ขอดาวน์เนาะใครปีเนี่ยกงเนี่ยมีอะไรสมุติมุลงงานชิ้นนี้ตีนบักการีเลยดีจะชาดี
เดี๋ยวแสดงดีโน่จะต้องดีโน่ว่าเราอะไรเนี่ยเป้ามีออกมาตัวเอกันนี่เวบีออกมาดีสิยินดีอย่างยาวยาวไม่รู้สึกหรอสิ่งนี้ได้หาดีเลยจันทร์เราจะว่าอะไรกันเนี่ยสรุปที่เชียงอาดีเนี่ยจะทั้งเนี่ยจะกันเลยคุปเป้นี่บ้านเลยนับคู่อาดาเตียวเนี่ยจะไปกันเลยเจ้ากองไปกับเป้งลูลูพี่นี่จะเล่นปนนะสรุปหูเป้งล่ะดิเนี่ยจะกันเลยเป้ทาวีสรุปที่เนี่ยมันยังไงกันอาดีเห็นที่เห็นอยู่เด็ดดีวันละทั้งกองนี่
หัวยาวเว้ยมาอยู่ที่ดีแต่ที่ใครมุดตัวยาบาบิลาเช่ตอนนี้มาเราดีที่อยู่กันเรานักเรียนว่าดีที่จะชอบยังมาพิจารณาบุกนะอุปนิมิตเขาพิบีน่าสงสัยนี่เดียวว่าจันทร์เราอยู่เชียงใหม่อุเลเรสีเดียวเลือกทาราคุเชนี่จะได้กับพี่อามีออกมาพิจารณาดีมาพิจารณาดีเราจันทร์เราประมาณยี่มองนี่วินุมียาวนะวินุมียาเราอะไรมาคงสิ่งที่มุ่งจันทร์เราดีที่ดีเลยไม่เนี่ยปัตตาเด็กคงสิ่งที่มุ่งว่าเรา เต็มสิบวันนะชิ้นนี้อะไรดูกงอะไรทั้งเด็กชิ้นนี้มาหูวันนั้นแล้วชิ้นนั้นเราติดอยู่หลังแกน่ามาสวยเนาะเตรียมที่อะไรกงตัวเราหนีท่าสิบวันกงตัวเราสติวกาเลยเต็มหัวเราวันยาสาวตีลีเราเนี่ยเช่นนี้อะไรก็ปีนี้โมเวลลาวิโรติวฟักกุมตัวเราวันนั้นสิ้นนี้อะไรหาเลยป่าเลยวันนั้นพี่ดีกาเลยแต่ยังกูลิงอะไรเราไปชิดาสุด นั่นที่อะไรที่เนี่ยปกุยไม่ยาวกว่าเนาะปกุยไม่ยาวเลยค่ะมาที่เที่ยวบีบกูรอที่ดูแลทุกการอ่ะนี่เลยวะเนาะที่ไทม์บักการอ่ะจันทร์รู้ว่าดีประมาณบักการนี่ประมาณดีคู่วิวเป็นอะไรหรือว่ามาเลยมีอะไรเนี่ยไอ้สิ่งเดียวกันจ้ารอคงรู้ที่เราพิจารณาเรื่องนี้ท่าสิ่งเดียวว่าสิ่งเดียวค่ะมาดีปูเร่ไปหมดแล้วตัวลีรอ ค่ะตัวอะไรมีท่าสิ่งเดียวที่ตัวหลังมุกงซีซีเซมุกุเสด็จเสด็จมิวนาฬิกาดีควอเรนตีนนับปัลลวะเมสุเรฮามิวทามิวว่ากูเอเยกูดีตานเนกูลูกเคโรกงซีซีเซมุมาตโรลีน่าวเชฟพิเคราชิบาร์เดที่จะเข้ามาอยู่ทามิวลาลามิวปอนเนาะทารีกูชักนายบุลาลาชิบาร์ละจันทร์รู้เลยอะไรอู่รอสุยนี่เลยวะเนาะสุยนี่เลยสุดาก้าอู่ปีเราสู้กับทุกเดือนเนี่ย ကျွန်တော်တို့ကလူလဲသွားမှမဟုတ်တော့ဘူးကုန်စည်စည်းမှုကလည်းရောက်ဖို့မလွယ်တော့ဘူးပေါ့နော်မလွယ်တော့ဆိုတော့အဲ့ဒါကိုကြောက်ပြီးတော့လူတွေကသွားမှမဟုတ်တော့ဘူးသွားမှမဟုတ်ရင်ဒီကုန်ပူတဲ့ကားတွေကလည်းအဲ့လိုမျိုးလာလောက်ရမယ်ဆိုကျွန်တော်တို့ခက်ပြီးတော့နှစ်ခုလုံးကလည်းပထမတစ်ခေါက်မှလည်းကျွန်တော်တို့ဒီလိုဖြစ်ခဲ့လို့ကုန်စည်စည်းမှုကရက်ခဲ့တာပေါ့နော်ရက်ခဲ့တယ်ဆိုတာကလူ၅ယောက်တက်ပုံမစူရတော့ခုနကပြောသလိုပေါ့နော်အဲဒီဟိုရောက်လို့ရှိရင်ကွာရန်တင်းဝင်ရမယ်ဆိုကားတွေဖြတ်တဲ့နေရာတွေမှာပြဿနာပေါ့နော်နောက်တစ်ခုကကျွန်တော်တို့ရဲ့ညမထွက်ရမိန်ပေါ့နော်ညမထွက်ရမိန်ကခုချိန်ကြီးရန်ကုန်မြို့ဆို12နိုင်ရ4နိုင်ခြေသေးတဲ့တခြားမြို့တွေတော်တော်များများမှလည်းတိုးလာပြီပေါ့နော
်ဆိုတော့ဒီတစ်ခေါက်မှရောဦးကျော်သူတို့ရဲ့ဒီကုံစိန်ဘက်ပေါ့နော်ဘာတွေပျက်စီးနိုင်ခြေရှိပါသလဲတကယ်လို့များဒီလိုတင်းတင်းကြပ်ကြပ်ဖြစ်လာမယ်ဆိုလို့ရှိရင
်ဒီချိန်ကတော့အများဆုံးဖြစ်နိုင်တဲ့ဟာကတော့ဒီနေ့ဒီရပေါ်တော့ဒီလက်ရှိကာလမှာပေါ်နေတာကကျွန်တော်တို့ရှင်နေရှင်ရဒီပေါ်နေတာအဲ့တော့မကူရတော့ဘူးဆိုရင်တော့အဲ့ဒီရှင်နေရှင်ရဒီကတော့ဒုက္ခရောက်သွားမှာနောက်ထပ်တစ်လားနှစ်လားလောက်နေလို့ရှိရင်တော့ကျွန်တော်တို့ဟိုအပီးတွေပေါ်လာမဲ့ဟာရှိတယ်ပေါ့နော်ထောပတ်ပြီးလို့ကျွဲကောသီးလို့ဒီလိုဟာတွေလိုင်းလိုင်းပေါ်လာမဲ့ဟာတွေရှိတယ်ပေါ့အဲ့ဒီချိန်ကျရင်တော့အဲ့ဒီဟာတွေကလည်းအဲဒုက္ခရောက်သွားနိုင်ရှိပါတယ်အခုလိုများဆက်ပြီးတော့မှဖြစ်နေပြီးတော့ဆက်ပြီးတော့တင်းကျပ်နေဦးမယ်ဆိုလို့ရှိရင်ပေါ့လေ
ထွက်လာနိုင်မဲ့ကုန်စည်တွေကဘယ်ဒီတန်းကတောင်သူတွေညပါလဲရှင်သူတို့ရောဘာတွေများဒါသတိထားဖို့လိုပါတယ်ဦးကျော်သူ
အခုဖြစ်နေတဲ့ရခိုင်ကတော့ကျွန်တော်တို့ဒီမအိုတတိယလနဲ့ဟင်းနီးရောကလာတာမရှိဘူးကျွန်တော်တို့ဒီဒီမအနေပဲဟိုဘက်ကိုပြန်ပို့တာရှိတယ်ဆိုတော့ရခိုင်နဲ့ပတ်သက်လို့တော့ထိခိုက်ကြမရှိဘူးပေါ့နော်ဟိုထွက်မဲ့ဟာတွေကလည်းကျွန်တော်တို့ချမ်းပြည်နယ်ရဲ့ဒီပဲခူးတိုင်းနောက်ချမ်းရဲနောက်ရန်ကုန်နားတဝိုက်ကဲနောက်နည်းနည်းတလားလောက်ကြာလာလို့ရှိရင်တော့ကျွန်တော်တို့ကအမွန်ပြည်နယ်ခရင်ပြည်နယ်ဘက်ကရေပေါ့နော်ထွက်လာမဲ့ဟာတွေဖြစ်တဲ့အတွက်လောလောဆယ်ရှိနေမှအဲ့နေရာတွေကတော့ဆန်းစစ်ဖြစ်လည်းမဖြစ်ဘူးနောက်ပြီးတော့ဒီ positive luna တွေးတဲ့အနေထားလည်းမရှိတဲ့လောက်ကိုနည်းတယ်ပေါ့နော်အဲ့လိုမျိုးအနေထားမျိုးဆိုတော့ဒီဒေသတွေကတော့ထွက်နေအခုထွက်လာမဲ့ဒီနယ်တွေကတော့ကြံစည်မဖြစ်တော့ဘူးလို့တော့ကျွန်တော်တို့ယူဆရပါတယ်
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မမ။ COVID ကရောဂါကြောင့်နှာခေါင်းဆီးတွေဟာလူတွေရဲ့နေ့စဉ်ဝတ်စားဆင်ယင်မှုမှာမပါမဖြစ်တဲ့အဝတ်အထည်အသုံးဆောင်ပစ္စည်းတစ်ခုဖြစ်လာနေပါတယ်။မျက်စိအောက်ပိုင်းကနေမေးစိကိုကားတဲ့အထိနှာခေါင်းဆီးတွေတက်ထားကြရလို့တယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့အခါမှာသူဘာပြောနေသလဲဆိုတာမသေးခွဲတဲ့ပြဿနာမျိုးတွေကြုံရတတ်ပါတယ်။ဒီလိုပြဿနာတွေကိုဖြေရှင်းနိုင်ဖို့ဂျပန်နိုင်ငံက Donut Robotics ဆိုတဲ့ဆက်ရုပ်တီထွင်တဲ့ကုမ္ပဏီက Smart နှာခေါင်းဆီးတွေကိုတီထွင်နေပါတယ
်။暑い日が続きますけれど、体調の方はどうですか？
It's going to be a hot day. How are you feeling?
C-Face လို့နာမည်ပေးထားတဲ့ Smart နှာခေါင်းဆီးရဲ့ထူးခြားမှုကဘာလဲဆိုတာကို Donut Robotics ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်တိုက်စုကဲအိုနော်ကအခုလိုရှင်းပြပါတယ်
။マスクを装着したままですね。声を10メーターぐらい先まで届けることができます。
နှာခေါင်းဆီးတက်ထားရင်10မီတာလောက်အထိအဝေးမှာရှိတဲ့ smartphone ရဲ့ app ပေါ်မှာကိုဘာပြောနေတယ်လဲဆိုတာကိုစာနဲ့ဖော်ပြနိုင်ပါတယ်။ကိုပြောနေတာကိုတခြားဘာသာစကားတွေနဲ့လည်းဘာသာပြန်ပေးနိုင်ပါတယ်။အတန်ကိုလည်းပူကြားရအောင်ချဲ့ပေးနိုင်ပါတယ
်။ silicon အသားပြပြနဲ့အဖြူရောင်မျက်နှာဖုံးကကြည့်လိုက်ရင်တော့တခြားလုပ်ငန်းသုံးမျက်နှာဖုံးတွေလိုပဲဘာမှတိတ်ပြီးထူးထူးခြားခြားမရှိလာပါဘူး။ဒါပေမဲ့ဒီမျက်နှာဖုံးတက်ပြီးစကားပြောရင်ကိုပြောနေတာကိုဂျပန်တရုတ်ကိုရီးယားဗီယက်နမ်အင်ဒိုနီးရှားအင်္ဂလိပ်စပိန်နဲ့ပြင်သစ်စတဲ့ဘာသာစကားရှင်းမျိုးအထိဘာသာပြန်ပေးနိုင်ပါတယ်။နောက်ကိုကဘလောက်ပဲတိုးတိုးလေးပြောနေပါစေတစ်ဖက်နားထောင်သူကြဲကြဲကြားနိုင်အောင်လည်းလုပ်ပေးနိုင်ပါတယ
်။ဒီနှာခေါင်းဆီးတက်ထိုင်ကျွန်တော်တိုးတိုးလေးပြောနေရင်တော့ကျွန်တော်နဲ့စကားပြောနေသူရဲ့ smartphone ပေါ်မှာကျွန်တော်ဘာပြောနေတယ်လဲဆိုတာကိုအတန်ကောင်းကောင်းကြားရနိုင်ပါတယ်။
smart နှာခေါင်းဆီး smart mask ဆိုတဲ့အတိုင်းသူ့ကိုသုံးနိုင်ဖို့အတွက်တော့ smartphone ရှိဖို့လိုသလို smartphone ထဲမှာသူ့ရဲ့ app ကိုသွင်းထားဖို့လိုအပ်ပါတယ်။နှာခေါင်းဆီးနဲ့ smartphone ကိုကြိုးမဲ့ဆက်သွယ်နိုင်တဲ့ bluetooth နည်းပညာကချိတ်ဆက်ပေးတာပါ။ဒီနှာခေါင်းဆီးကပြောဆိုဆက်ဆံရေးပိုင်းအဆင်ပြေဖို့တည်ထွင်ထားတဲ့နှာခေါင်းဆီးသာဖြစ်လို့ coronavirus ဘိုးကိုတော့ကာကွယ်မပေးနိုင်ပါဘူး။ C-Face နှာခေါင်းဆီးကနှာခေါင်းနဲ့ပတ်သက်တဲ့ဝိုင်းအသက်ရှူရလွယ်အောင်လို့အပေါက်တွေတောင်ဖောက်ထားပါတယ်။သူကကိုဝိမဲ့နှာခေါင်းဆီးရဲ့အပေါ်မှာထပ်ပြီးတော့တက်လိုက်ရတဲ့အကာမျိုးပါ Donut Robotics Company က Cinnamon ဆိုတဲ့ဘာသာပြန်ဆက်ရုပ်လေးတွေကိုအရင်တီထွင်ခဲ့တာပါအဲချိုအဖြစ်ဆောင်ရွက်ပေးတဲ့အဲ့ဒီဆက်ရုပ်လေးတွေကိုဂျပန်နိုင်ငံရဲ့ဟာနီဒလေးစိတ်မှထားဖို့ရွေးချယ်ခံခဲ့ရတယ်လို့တခြားထိပ်တန်းကုမ္ပဏီတချို့ကလည်းသူတို့လုပ်ငန်းတွေပါ
エジュサヨドゥエピェトンボサチョウタジャバレコビッカヨガピチェイマトゥルエジュサヨドゥエトゥエディトゥエンタレバダピアンソフトウェアネニビニャゴトンビロヌリエトゥエトゥウェナトゥクブパンディボセクウヤゲジャラピチェデルコムニエムザオヤシジョウダイスケウノガピョピャバレスーネンガンバットロボツクテキテイテそれがその技術をそのまま今回の
サヨドクルナムジョロネネチジョダゲジャバレコロナバイラスクサムジジャンルムタイワンサンウェンジマアピャンレルレピェトワヨジャンルダデサヨニビニャゴトンチャビロディピャンレマトンウェナメピシトククティトメスビロロケジャラバガヨガムクアンガゴレアニネナカンシリタジャレカピョソササイマケジョンヤラジャフルバダビアナカンシロヤラピェバレスーパーでコンビニのレジでも飛沫のフィルターがあって
တခုဆိုလူတန်းကတယောက်နဲ့တယောက်ခက်ခွာခွာနေကြပါလေအခုမှာစူပါမတ်ကငွေရှင်းကောင်တာတို့အဲ့ဂျူနီယာတို့မှာဆိုရင်ဂျာမန်ဖိုင်ဘာအခြေလေးတွေနဲ့ကာထားတော့တယောက်နဲ့တယောက်ဘာပြောနေတယ်လဲဆိုတာအသေးစားကြားနိုင်မှာခက်ပါတယ်ဒီလိုချင်းနေမျိုးမှာကျွန်တော်တို့ရဲ့နှာခေါင်းစည်းနဲ့ app ကတိတ်ကိုအသုံးဝင်ပါတယ်တကယ်တော့တို့ရဲ့ဒေါ်နာရိုဘော့တစ်ကုမ္ပဏီကအခုလိုဘာသာပြန်နိုင်တဲ့နှာခေါင်းစည်းထွင်ဖို့အတွက်လွန်ခဲ့တဲ့နှစ်နှစ်ထဲကအကြမ်းရှိထားတာပါဒါပေမဲ့ အဲ့ဒီအချိန်တုန်းကတော့နှာခေါင်းစည်းစည်းကွက်ကအခုလိုနိုင်ငံတကာမဟုတ်သေးတာမို့သူတို့အကောင့်ထဲမပေါ်နိုင်တာလို့ပြောပါတယ်အခုတော့ ကဘာမှာပထမဆုံးဘာသာပြန်ပေးနိုင်တဲ့စမတ်ညနေဖုန်းကိုအမြောက်အများထုတ်လုပ်ဖို့တီထွင်နေပါပြီတခုကိုဒေါ်လာ40လောက်ပေးရမှာဖြစ်တဲ့အပြင်ဘာသာပြန်နိုင်တဲ့သူတို့ရဲ့ smart phone app ကိုသုံးနိုင်ဖို့အတွက်တစ်လကိုဆယ်ဒေါ်လာလောက်လာစင်ကြီးပေးရမှာဖြစ်ပါတယ် 32ปีလောက်အထိအကွာအဝေးမှာရှိနေကြသူတွေဘလူးတုသ်နဲ့ချိတ်ပြီးတော့ဆက်သွင်းစကားပြောနိုင်ကြမယ့်စမတ်နှာခေါင်းစည်းတွေထုတ်လုပ်နိုင်ဖို့ဒေါ်နာရိုဘော့တစ်ခ်အဖွဲ့အတွက်ဂျပန်နိုင်ငံထဲမှာပံ့ပိုးအလှူငွေဒေါ်လာ8သိန်းလောက်ကိုသုံးရက်အတွင်းမှာရင်ကောက်ခံရရှိခဲ့တာပါနိုင်ငံတကာကလည်းစိတ်ဝင်စားစုံစမ်းနေကြလို့ထုတ်လုပ်တဲ့အခါမှာစမတ်ညနေဖုန်းပေါင်း3သိန်းခွဲလောက်အထိရောင်းရနိုင
တွေရဲ့အားသာချက်ဖြစ်တယ်လို့ဆိုပါတယ်
日本にはあの災いに対して福とますというあの言葉がありますけど。
ディナカウンシー立って座標で考えた時、こうね描ねているスマートフォンアップもこうば描ねてるそうだをさだね褒ぴゃべようもかべね。こう単語は加あろ。ちゃうねてよ描述殺散ね考え、ぷびろ審議累くしてばれ。
Sea Face Smart ナカウンシー類を日本နိုင်ငံမှာပထမအထောက်အပြည့်ナカウンシー5000がね1000လောက်အထိဒီဇင်ဘာလလောက်မှာစတင်ရောက်ချနိုင်မယ်လို့ခန့်မှန်းထားပါတယ်。Donna Robotics Company ကကုမ္ပဏီအကြီးကြီးမဟုတ်တဲ့အတွက်နိုင်ငံတကာကိုဖြတ်နိုင်ဖို့လောက်အထိနှာခေါင်းကြီးတွေအများအများထုတ်လုပ်တဲ့အပိုင်းကတော့အစိုးရဒါမှမဟုတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေကလုပ်တဲ့နယ်လို့တိုက်စုကဲအိုနော်ကပြောပါတယ်။သူတို့ကုမ္ပဏီကနည်းပညာပိုင်းကိုသာတည်ထွင်တာဖြစ်လို့နိုင်ငံတကာမှာထုတ်လုပ်ဖြန့်ချီရေးအတွက်ပူးပေါင်းဆောင်ရွက်မဲ့သူတွေကိုလည်းစဉ်စားရွေးချယ်နေပါတယ်။ဆီလီကွန်နဲ့လုပ်တဲ့ smart နှာခေါင်းကြီးတွေကိုဝတ်တဲ့သူတွေအသားအရေပြဿနာမဖြစ်အောင်လို့မျိုးအထိအသေးစိတ်စဉ်းစားပြီးတော့တည်ထွင်နေတဲ့ Sea Face နှာခေါင်းကြီးတွေနိုင်ငံတကာဈေးကွက်ကိုအစောဆုံးရောက်နိုင်ဖို့ကတော့ရှင်းနှစ်2022ခုနှစ်ဧပြီလလောက်မှဖြစ်နိုင်မယ်လို့ Donut Robotics Company ကပြောပါတယ်ရှင်။ကျွန်မဆူမြတ်မောပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။အော်စကာဆုရှင်ဂျိမ်းဆောင်ရုပ်ရှင်မင်းသားကြီးရှွန်ကော်နေရီအောက်တိုဘာ25ရက်နေ့ကပဲအသက်90ပြည့်သွားခဲ့ပါသေးတယ်။1930အောက်တိုဘာ25မှာမွေးဖွားတဲ့မင်းသားကြီးရှွန်ကော်နေရီဟာစကော့တလန်ရဲ့အဲဒင်ဘရာမြို့မှာမွေးဖွားတာဖြစ်ပြီးတော့သူ့ကို1989ခုနှစ်မှာတော့ People's Magazine ကရွှေဆောင်မှုအပြင်ဆုံးအမျိုးသားလို့နာမည်တက်ခဲ့ပြီးတော့2000ပြည့်နှစ်မှာတော့ British ဘုရင်မကြီး Elizabeth ကသူ့ကောင်းပြုခဲ့ပါတယ်။1962ခုနှစ်မှာဒေါက်တာ No ဆိုတဲ့ပထမဦးဆုံး James Bond ရုပ်ရှင်ကားနဲ့ကမ္ဘာကျော်သွားခဲ့တာပါ။သူက British တွေရဲ့ရုပ်ရှင်ကားတွေထဲမှာအအောင်မြင်ဆုံးရုပ်ရှင်ကားတစ်ကားလို့ပြောလို့ရတယ်။ James Bond British တဲ့ရှုရုပ်ရှင်ဇာတ်ကားတွေခုနှစ်တွဲမှာပါဝင်ပြီးတော့တရုပ်ဆောင်ခဲ့ပါတယ်။အရင်ရှိပြီးတော့ထူးခြားတဲ့အတန်နဲ့ဟန်ပန်ရှိတဲ့သူ့ရဲ့ဇယိုက်က James Bond ဇယုတ် 007 နဲ့လည်းအထူးလိုက်ဖြစ်တာပါ။1988ခုနှစ်မှာတော့ The Untouchable ဆိုတဲ့ရုပ်ရှင်ကားမှာရှီကာဂိုကရဲအရာရှိဖြစ်တဲ့တရုပ်ဆောင်ပြီးတော့သူ့အကယ်ဒမီဆုရခဲ့ပါတယ်။
ထောင်900ရှစ်ဆက်တုံးဝင်တွေကအင်တာဗျူးတစ်ခုမှာတော့မင်းသားကြီးရှောင်းကွန်နရီကဂျိမ်းစ်ဖောင်းရုပ်ရှင်ရဲ့တင်ကြီးသားတွေဖြစ်တဲ့ရိုက်ခွင်းရိုက်ွက်လာလာတွေစိတ်ဝင်စားစရာနောက်ခံစက်လန်းနောက်ပြီးတော့ဒီရုပ်ရှင်ကားတွေမှာပါဝင်တဲ့ဇယုတ်တွေနဲ့လူကြိုက်များလာတဲ့ရုပ်ရှင်ဇက်ကွက်တွေအကြောင်းပြောသွားခဲ့ပါသေးတယ်ဒီရုပ်ရှင်ကားတွေကလည်းတကယ်ကိုငွေကုန်ဈေးကြောင်ခံပြီ Edinburgh မြို့ရဲ့ဆင်းရဲရဲကွန်မှာမွေးဖွားခဲ့တဲ့ရှောင်းကောင်တွေဟာ Norway Truck ကဆရာအဖေဖြစ်သူနဲ့နောက်ပြီးအင်တန်ရှင်ရဲ့အလုပ်သမားမိခင်တို့ကမွေးဖွားလာတဲ့တားနှစ်ယောက်ထဲကအကြီးဖြစ်ပါတယ်။ဆယ်ကျော်တက်မှာပဲကြောင်းထွက်လိုက်ပြီးတော့ကြပွဲအလုပ်မျိုးစုံလုပ်ခဲ့တာပါ။ Edinburgh ကအာတုဘရာဇာကြီးမှာအကောင့်ကော်ဗတ်တိုက်တဲ့အလုပ်တောင်လုပ်ခဲ့တာပါ။ဒုတိယကဘာ CGP နှစ်နှစ်အကြာသူ16နှစ်သားအရွယ်မှာတော့ရှောင်းကွန်ရီရေတဲ့ထဲဝင်ခဲ့ပြီးတော့တာမန်ရေတဲ့သားလေးဘွားနဲ့နှစ်နှစ်အမှုထမ်းခဲ့ပါတယ်။ရေတဲ့သားလေးဘွားနဲ့3နှစ်အမှုထမ်းခဲ့ပါတယ်။သူလုံးဝမကြိုက်ပါဘူးတဲ့။တာမန်ရေတဲ့သားလေးဘွားနဲ့နှစ်နှစ်အမှုထမ်းခဲ့ပါတယ်။သူလုံးဝမကြိုက်ပါဘူးတဲ့။ပြီးတော့အဲဒီကထွက်ပြီးတော့ Scotland ကမ်းခြေတစ်ခုမှာအသက်ငယ်လုံသားဖြစ်နေလို့နေတော့တငယ်ချင်းတယောက်မထင်မှတ်ပဲမိတ်ဆက်ပေးလို့နှစ်ရက်ထဲနဲ့အပြီးအကနဲ့တချင်အဆူကိုချင်းငယ်ပြီးတော့အမေရိကန်ပြားစရာလောကရဲ့ရောက်လာခဲ့တာပါသူဒီလိုမျိုးအနုပညာလောကရဲ့ရောက်မယ်လို့ဘယ်တော့မှမစင်စားခဲ့ပါဘူးလို့ပြောပြပါတယ်သူဒီလိုမျိုးပြားစက်အငယ်လေးတွေမှာပါဝင်နေပြီးတော့1960ခုနှစ်ရောက်တော့မှရုပ်တံဇက်လန်ဒဲတခုမှပါဝင်ခွင့်ရခဲ့ပါတယ်အဲဒီနောက်မှာတော့ဂျိမ်းစ်ဘွန်ရုပ်ရှင်ကရိုက်မဲ့ဘသူကိုမျက်နှာဖြစ်စေခြင်းလဲဆိုပြီးပရိသတ်ကိုစစ်တမ်းကောက်ယူကြည့်တဲ့အခါမှာတော့သူ့နာမည်ပါသွားခဲ့လို့အခုရုပ်ရှင်ထုတ်လုပ်သူနှစ်ယောက်ကသူ့ကိုအင်တာဗျူးလုပ်ပြီးတော့မှဂျိမ်းစ်ဘွန်ရဲ့ပထမအဆုံးရုပ်ရှင်ကဒေါက်တာနိုးမှမျက်နှာဖြစ်သွားခဲ့ပြီးတော့အခုလိုမျိုးကမ္ဘာကျော်မျက်နှာကြီးဖြစ်သွားခဲ့တာပါမျက်နှာကြီးရှောင်းကောင်နရီကျန်းမာရေးကောင်းမွန်ပြီးတော့အသက်ရကျော်ရှိပါစေလို့ဆုတောင်းပေးကြရအောင်ပါနော်Took my crew to Japan, party like Kardashian. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီပတ်တောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒေါ်ရရှင်ရရှင်ဒီနေ့လာနေညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ကမ္ဘာတစ်လောကကိုဗစ် -19 ကူးစက်ပြန့်နှံ့မှုတွေဆက်ပြီးတော့ဖြစ်ပွားနေရမှာအမေရိကန်ပြည်ထောင်စုမှာကူးစက်သူ6သန်းကျော်နဲ့သေဆုံးသူ 38,000 ကျော်ရှိပါတယ်။အနောက်အလယ်ပိုင်းပြည်နယ်တွေဖြစ်တဲ့အိုင်အိုဝါ၊တောင်နှင်းမြောက်ဒါကိုတာနဲ့မင်းနီဆိုတာပြည်နယ်တွေမှာတရက်တာကူးစက်မှုနှုန်းမြင့်တက်လာတယ်လို့လဲ Johns Hopkins တက္ကသိုလ်စီးရင်တွေအရသိရပါတယ်။ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ် -19 ကြောင့်သေဆုံးသူဆေးရုံတည်ရသူနဲ့အတူပြည်လူနာတွေ့ရှိတဲ့နှုန်းကတော့ကျဆင်းလာနေပါတယ်။American ပြည်ထောင်စုမှာ COVID-19 ကူးစက်မှုအများဆုံးအရေအတွက်ရှိနေပေမဲ့ Brazil, Peru တို့နဲ့နှိုင်းယှဉ်ရင်တူးချင်းကူးစက်မှုနှုန်းပိုနေတယ်လို့ Reuters စီးရင်တွေအရသိရပါတယ်။ Czech သမ္မတနိုင်ငံပါလီမန်ဥက္ကဋ္ဌ Miloš Vystrachius ဟာထိုင်ဝမ်ကိုတွားရောက်လည်ပတ်တဲ့အပေါ်မှာတန်ဖိုးကြီးကြီးပြန်ပြီးတော့ပြေးဆက်ရမယ်လို့တရုတ်နိုင်ငံကပြောပါတယ်။ Czech သမ္မတနိုင်ငံပါလီမန်ဥက္ကဋ္ဌ Vystrachius ကထိုင်ဝမ်နဲ့စီးပွားရေးတိုးမြှင့်မှုတနင်္ဂနွေနေ့ကထိုင်ဝမ်ကိုရောက်ရှိလာတာဖြစ်ပါတယ်။ဂျာမနီမှာရောက်နေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဝိုင်းကြီးကချက်ပါလီမန်ဥက္ကဋ္ဌရဲ့အကဲဘက်ခရီးအတွက်တုံ့ပြန်လက်စားချေမယ်လို့ပြောပါတယ်။တရုတ်အစိုးရနဲ့ပြည်သူတွေကဒီကိစ္စအပေါ်ဘာမှမလုပ်ဘဲဒီတိုင်းညီနေမှာမဟုတ်တယ်လို့အမျှော်မြင်နေတဲ့အပြူမူတွေတံမိုးကြီးကြီးပြန်လည်ပြေးဆက်မှာဖြစ်ကြောင်းနိုင်ငံတော်ကောင်စီဝင်ဝိုင်းကိုကိုးကားပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။American ပြည်ထောင်စုအနောက်မြောက်ပိုင်း Oregon ပြည်နယ် Portland မြို့လမ်းတွေပေါ်မှာလူမဲပြည်ရဲ့အသက်ကိုလည်းတံမိုးထားပါဆိုပြီးဆန္ဒပြသူတွေနဲ့တမရထရမ့်ကိုထောက်ခံသူတွေအကြားမှာခိုက်ရန်ဖြစ်ပေါ်တာကြောင့်လူတူသေဆုံးခဲ့ပါတယ်။တနင်္ဂနွေနေ့နေ့လယ်ကသတင်းစာရှင်းလင်းပွဲမှာ Portland မြို့တော်ဝန် Ted Wheeler ကစနေနေ့ညပြစ်ခတ်မှုသေဆုံးပြီးဆန္ဒပြနေကြတဲ့သူတွေကိုအကြမ်းမဖက်ဖို့ပြစ်မှုကျူးလွန်ရင်အရေးယူခံရမယ်လို့သတိပေးတိုက်တွန်းသွားပါတယ်ရှင်။တို့ရရှင်များရှင်တင်းနှလုံးညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ် တော်တော်ရှင်များအားလုံးကိုရိုးစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မမြန်ဆင်အောင်ပ
This program has come to you from the Voice of America, Washington.